Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကမှသောရရှင်နေ BNU ရဲ့ဆွေဆွေကင်းဝေးကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဩဂုတ်လ9ရက်စနေနေ့မနေ့ကအစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်မာဒီကနေ့မနေ့ကအစည်းအဝေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ကသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါမယ်ကုလသမဂ္ဂမြန်မာအမြဲတမ်းခုစလေဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ကြံစီတယ်ဆိုတဲ့တန်တရားနဲ့မြန်မာနှုတ်ဦးကို FBI နဲ့ New York ရဲတွေကဖမ်းဆီးလိုက်ပါတယ်အာဏာသိမ်းထားတဲ့စစ်တပ်ကိုဖိအားပေးကြဖို့ ASEAN Data Ring Forum မှာ American နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းပါတယ်မြောက်ကိုရီးယားဟာနျူကလ িয়ার နဲ့ပထင်းတက်ဒုံးကျည်အစီအစဉ်ဆက်လုပ်နေတယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါကိုညောင်မောင်ရင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေကိုကြီးညာပြီးမှတော့ဒီမကွေးတိုင်းပေါင်းမြို့နယ်ဘက်မှာစစ်တပ်ရဲ့တင်းကျပ်တဲ့စစ်စည်းရေးဂိတ်တွေကြောင့်ဒေသခံစစ်ရှောင်တွေရိတ်ခါပြက်လက်မဲ့အနေအထားနဲ့ရင်ဆိုင်နေရပါတယ
်ဘုံမှာလမ်းကိုပိတ်လိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီကတူရေလုံးဝပြောင်းလဲတယ်လို့ဖြစ်တယ်။လမ်းမှာသူတို့ကဟိုတစင်ပြီးတစင်စစ်စည်းတွေပါလုပ်တယ်ကွ။သူတို့မတင်တဲ့သူဆိုရင်တခါဆွဲကြည့်တယ်။အဲ့ဒီတွေကိုပြည်သူတွေကျွန်တော်တို့အခြေခံစားပေါက်ကုန်တွေဖက်လက်တယ်
။ဒီသာကန်တူပြောကြားသွားတာဖြစ်ပါတယ်။သတင်းအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပါမယ်။ဒီအကြောင်းနဲ့အတူကချင်နဲ့ကယားပြည်နယ်ကဆစ်ဆောင်စခန်းတွေမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းတာလီဘန်နေနမီစိုးမှုကိုကြိုးပမ်းနေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့စိတ်ဝင်စားဖွယ်အခြေအနေတွေကိုလည်းတင်ဆက်အောင်ပါပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဆိုင်ရာကိုလှုပ်ချန်ဖို့အတွက်ကြံစည်မှုဆက်ဆွဲခြင်းနဲ့နယူးယောက်မြို့ကမြန်မာနိုင်ငံသားနှုတ်ကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးအရေးယူထားပါတယ်။မြန်မာနိုင်ငံသားတွေဖြစ်တဲ့အသက်28နှစ်အရွယ်ဖြိုးဟင်းထွန်းနဲ့အသက်20အရွယ်ရဲဟင်းစောတို့နှုတ်ကိုတမ်မတ်ကြီးကိုလုတ်ကြံဖို့အတွက်ပူပေါင်းကြံစီမှုနဲ့ဖမ်းဆီးလိုက်တယ်လို့နယူးယောက်တောင်ပိုင်းခရိုင်တရားသူကြီးအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI နယူးယောက်ရုံးနဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာရုံးကတောက်ကြံနေမှာပူးတွဲကြေညာလိုက်တာပါ။တမ်မတ်ကြီးကိုအပြင်းထန်ဒဏ်ရာအောင်ဒါမှမဟုတ်တပ်ဖြတ်ဖို့အတွက်ဇူလိုင်လလောက်ကနေဩဂုတ်လဆန်းတဝိုက်လောက်အတွင်းဖိဝဲကြံစီခဲ့တယ်လို့တရားခွင်မှတ်တမ်းတွေမှာဖော်ပြထားပါတယ်။အမေရိကန်အာဏာပိုင်တွေရဲ့စုံစမ်းဖော်ထုတ်ချက်အရပူပေါင်းကြံစီမှုမှာပါဝင်သူတွေဖြစ်တဲ့ဆစ်ဆွဲခံရသူတဦးဖြစ်တဲ့ဖြိုးဟင်းထွတ်ဟာမြန်မာစစ်တပ်ကိုလက်နက်ရောင်းနေတဲ့ထိုင်းနိုင်ငံကလက်နက်ပွဲစားတဦးနဲ့ဆက်သွယ်တိုင်ပင်ခဲ့တယ်လို့ဆိုပါတယ်။လက်နက်ပွဲစားနဲ့တိုင်ပင်ရမှာတမ်မကြီးယာရုကနေဖယ်ရှားအောင်ဖေရှားပြအောင်အတွက်အပြင်းထန်ဒဏ်ရာရတဲ့အထိလှုပ်ဖို့ဒါမှမဟုတ်အပြက်ရှင်းပစ်ဖို့သဘောတူခဲ့ကြတယ်လို့ပြောပါရယ်။လုံမဲ့အကြံစီတွေအတွက်အစီအစဉ်တွေအတွက်ဆွဆွဲခံထားသူနောက်တစ်ယောက်ဖြစ်တဲ့ရဲဟင်းစော်ကိုဒေါ်လာ4000နှစ်ကြိမ်လွှဲပေးခဲ့ပြီးနောက်ထပ်1000ထပ်ပြီးပေးဖို့လည်းသဘောတူခဲ့တယ်လို့တရားရုံးမှတ်တမ်းမှာဖော်ပြထားတာပါ။ဖမ်းဆီးခံထားသူတွေကိုအပြစ်ရှိကြောင်းတရားရုံးကလည်းဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်5နှစ်ကြာခံနိုင်ပါတယ်။တမကြီးဦးကျော်မိုးထွန်းဟာဖေဖော်ဝါရီ1ရက်နေ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လွှတ်ရက်ကိုဆန့်ကျင်ကြောင်းတရားဝင်ပြောဆိုထားတာဖြစ်ပြီးအာဏာသိမ်းတဲ့လွှတ်ရက်နဲ့နောက်ဆက်တွဲလူခွင့်ရချိုးဖောက်မှုတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုက်အဝန်းမှာတင်ပြနေသူဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့တမကြီးကိုယာရုကနေဖယ်ရှားပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့အလို့ရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်
။မြန်မာနိုင်ငံမှာလာမယ့်6လအတွင်းစားနပ်ရိက္ခာလိုအပ်နေကြတဲ့လူ2,000ကျော်ကိုထောက်ပံ့ပေးနိုင်ဖို့အတွက်အမေရိကန်ဒေါ်လာ86သန်းအကူအညီပေးကြဖို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကအကူအညီတောင်းခံလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးနိုင်ငံရေးမတည်မငြိမ်ဖြစ်ကစီးပွားရေးအကျပ်တဲဖြစ်လာတာတွေကြောင့်ဆင်းရဲတဲ့မြန်မာပြည်သူတွေဟာငတ်မွန်တာတွေကိုရင်ဆိုင်နေကြရတယ်လို့လည်း WFP အရာရှိတွေကပြောပါတယ်။ WFP ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံစတီဗင်အန်ဒါဆန်ကကိုဗစ်ကပ်ရောဂါဒုတိယလိုင်းတန်းခံရတဲ့မနစ်ကလေးကမြန်မာပြည်သူတွေရဲ့နေစဉ်လူနေမှုဘဝတွေဟာထိခိုက်ခံခဲ့ရကြအောင်ပြောဆိုပါရခင်ဗျာ
Third wave is practically like a tsunami that's hit this country it's hitting all
အခုဆိုရင်ကိုဗစ်ကပ်ရောဂါတတိယလိုင်းကဆူနာမီရေလိုင်းလိုမြန်မာနိုင်ငံကိုတိုက်ခတ်နေပါတယ် အဲ့ဒါဟာမြန်မာပြည်သူတွေရဲ့ကျန်းမာရေးကိုဘက်ပေါင်းစုံကနေဖျက်ဆီးနေတဲ့အတွက်နေ့စဉ်လူနေမှုဘဝရည်တည်မှုတွေပိုပြီးဆိုးဝါးသွားစေတယ်ဆိုတာကျွန်တော်တို့သိရှိပါတယ်လို့ပြောသွားတာဖြစ်ပါတယ် WFP အနေနဲ့ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကစစ်ပွဲဖြစ်ပွားတဲ့နေရာတွေကိုလည်းစားနပ်ရိက္ခာတွေဖြန့်ဝေပေးခဲ့ကြောင်းသူကပြောပါတယ်ဒါအပြင်နိုင်ငံတကာအကူအညီတွေပေါ်မြှင့်ခေါ်နေရတဲ့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းခွဲနီးပါးကိုလည်းWFP ကနေလာစဉ်ထောက်ပံ့ပေးနေကြောင်းသူကပြောဆိုပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရအုပ်ချုပ်မှုပြန်ပြည်ရအောင်ကြိုးပမ်းနေတဲ့ပြည်သူတွေကိုကူညီပံ့ပိုးပေးဖို့နဲ့မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်သွားစေဖို့အတွက်လက်ရှိအာဏာသိမ်းထားတဲ့စစ်တပ်ကိုအာဆီယံဒေသရင်း ARF အဖွဲ့ဝင်နိုင်ငံတွေကဖိအားပေးကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်က28ကြိမ်ကြောင့် ARF နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာပြောကြားလိုက်ပါတယ်ဒါအပြင်အာဆီယံလက်ကျဥက္ကဋ္ဌဘရူနိုင်းကနေကမကထလို့ကျင်းပတဲ့ဒီ ARF အစည်းအဝေးကိုတက်ရောက်လာတဲ့အဖွဲ့ဝင်နိုင်ငံပေါင်း26နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအာဆီယံတွင်းရေးမှူးချုပ်နဲ့ EU ဥရောပသမဂ္ဂကော်မရှင်နာဝန်ကြီးတို့နဲ့တွေ့ဆုံပြီးအင်ဒိုပစိဖိတ်ဒေသရင်းအရေးကိစ္စတွေအတွက်ဒီမိုကရေစီကြကြပွင့်လင်းမြင်သာပြီးတာဝန်ခံတာဝန်ယူမှုရှိရှိလှုပ်ဆောင်ရေးဟာအရေးပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရ NetPress ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောပါတယ်ကျေဇဘရီနေကမဲကောင်ဒေတာရင်းနိုင်ငံတွေနဲ့အွန်လိုင်းကနေတွေ့ဆုံပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တဲတွေကိုအာဆီယံခေါင်းဆောင်တွေဖြည့်ရှင်းဖို့အတွက်ထပ်ပြီးတော့တိုက်တွန်းခဲ့တာဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်ဖို့ဒီမိုကရေစီအသွင်ကူးပြောင်းရေးပြန်လုပ်ဖို့နဲ့မတရားဖမ်းဆီးထားသူတွေပြန်လွှတ်ပေးရေးမြန်မာစစ်တပ်ကိုတောင်းဆိုဖို့လည်းအာဆီယံခေါင်းဆောင်တွေနဲ့ဒီသတင်းပတ်တဲ့တွေ့ဆုံမှာတိုက်တွန်းခဲ့တယ်လို့ဖော်ပြထားပါတယ်။
ကိုဗစ်ကယောဂါကူးစက်မှုတွေတိုးလာတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းယောဂါကူးစက်သူအတည်ပြုလူနာသစ် 3,588 ယောက်တွေ့ရှိခဲ့ပြီးသေဆုံးသူ284ယောက်ရှိကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တောက်ကြနေကထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်။ဓာတ်ခွဲနမူနာပေါင်း 12,000 နီးပါးကိုစစ်ဆေးခဲ့ရမှာ 3,600 နီးပါးတွေ့ရှိခဲ့တာပါ။မနေ့ကအထိစုစုပေါင်းစစ်ဆေးခဲ့သမျှဓာတ်ခွဲနမူနာပေါင်း 3,200 ကျော်မှာယောဂါပိုးရှိသူအတီးပြုလူနာ 3,200 ကျော်ရှိခဲ့ပြီးသေဆုံးသူကစုစုပေါင်း 11,000 ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုဗစ်ကယောဂါကူးစက်မှုတွေစတင်ချိန်ကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်ခဲ့ရတဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်မငြိမ်အခြေအနေကြားမှာကျန်းမာရေးစောင့်ရှောက်မှုတွေဟာလည်းအားနည်းလာခဲ့ပါတယ်။ဒါကြောင့်ယောဂါကူးစက်မှုတွေနဲ့သေဆုံးမှုကိန်းဂဏန်းတွေဟာတရားဝင်ထုတ်ပြန်ထားတဲ့လက်တွေ့မှာပိုများနိုင်တယ်လို့လဲကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကခန့်မှန်းကြပါတယ်။ကမ္ဘာတဝန်းကိုဗစ်ကယောဂါကူးစက်မှုပြီးခဲ့တဲ့သတင်းလေးပတ်ဇက်တိုက်တိုးလာခဲ့ရမှာမြန်မာနိုင်ငံအရှိတောင်အရှာဒေသတွင်းနိုင်ငံတွေတဲ့ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းကိုဗစ်ကယောဂါကြောင့်သေဆုံးသူကတတိယအများဆုံးနိုင်ငံဖြစ်လာကြောင်း WHO အဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133တိုင်းဒိုမီတာ40 kHz 8433တိုင်းဒိုမီတာ51 kHz 5805နဲ့တိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ VOA American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပေါ်နေတဲ့စစ်ပွဲဟာတေကြီထိခိုက်မှုတွေနဲ့ထိခိုက်ပျက်စီးမှုတွေများလာနေတယ်လို့အာဖဂန်ဆိုင်ရာကုလအထူးကိုယ်စားလှယ်ဒေဘိုရာလိုင်ရန်ဆာကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောပါတယ
် In the past weeks the war in Afghanistan has entered a new deadlier and more destructive phase
လွန်ခဲ့တဲ့သတင်းပတ်တွေထဲမှာအာဖဂန်စစ်ပွဲဟာတေဆုံးမှုနဲ့ပျက်စီးမှုပိုများတဲ့အဆင့်တစ်ထဲကိုဝင်လာပြီးဖြစ်ကြောင်းနဲ့တာလီဘန်တွေဟာဂျူနဲ့ဇူလိုင်လတွေအတွင်းမှာချီးလက်ဒေသတွေကိုတိမ့်ပိုက်ဖို့လုပ်ခဲ့တယ်လို့နယ်မြေအတော်များများကိုတိမ့်ထားနိုင်ခဲ့ကြောင်းနဲ့ဒီလိုလုံနိုင်ရကနေမြို့ကြီးတွေကိုတိုက်ခိုက်ဖို့စလုပ်နေပြီလို့လုံခြုံရေးကောင်စီကိုတောက်ကြနေမှာပြောပါတယ်။အာဖဂန်နိုင်ငံရေးပြဿနာအဖြေရှာဖို့တာလီဘန်တွေရဲ့ဂရိကဝတ်တွေအတွက်လည်းဒီမှာကမေးခွန်းထုတ်ပါတယ်။ညှိနှိုင်းမှုနဲ့အဖြေရှာဖို့တကယ်တမ်းလုပ်မယ်ဆိုရင်အရသာတည်ကြည်ဒဏ်ရာမှုဒီလောက်များမှာမဟုတ်ဘူးလို့လည်းပြောပါတယ်။အာဖဂန်နိုင်ငံကနေအမေရိကန်နဲ့ NATO မဟာမိတ်တပ်ဖွဲ့တွေထွက်ခွာနေတဲ့မကြသေးခင်လပိုင်းအတွင်းတာလီဘန်တွေဟာအာဖဂန်အစိုးရတပ်တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါ။အာဖဂန်ဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးကလည်းအာဖဂန်ကတ်ဆိုင်မဲ့အခြေအနေမရောက်အောင်အရေးယူဆောင်ရွက်ပေးဖို့တိုက်တွန်းခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအနောက်တောင်ပိုင်းကနမ်ရုစ်ပြည်နယ်ရဲ့မြို့တော်ဇာဟာရန်ကူတာလီဘန်တပ်ဖွဲ့တွေကမနေ့တောက်ကြံနေ့ကသိမ်းပိုက်လိုက်ပါတယ်။နမ်ရုစ်ပြည်နယ်ရဲ့ဒုတိယအုပ်ချုပ်ရေးမှူးကလည်းဒီသတင်းမှန်ကန်ကြောင်းအာဖဂန်တပ်ဖွဲ့တွေအနေနဲ့ပြည်နယ်အတွင်းကတခြားခရိုင်တစ်ခုကိုစုခွာပေးလိုက်ကြောင်း VOA ကိုအတည်ပြုပါတယ်။ဒါအပြင်တာလီဘန်အဖွဲ့အနေနဲ့ပြည်နယ်အတွင်းမှာရှိတဲ့ခရိုင်၅ခုမှ၃ခုကိုသိမ်းပိုက်သွားကြောင်းလည်းသူကပြောပါတယ်ခင်ဗျာ။
နျူကလ িয়ার နဲ့ပက်ထင်းတက်ဒုံးကျည်အစီအစဉ်တွေကိုအခု2021ပထမနှစ်ဝက်အတွင်းမှာပဲဆက်ပြီးလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂလှုပ်ဝဲအစီအစဉ်ခန်းဆောင်မှာတောက်ကြံလေးကတွေ့ရကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။နိုင်ငံတွင်းစီးပွားရေးအခြေအနေပိုပြီးဆိုးလာနေတဲ့ကြားကပဲမြောက်ကိုရီးယားကနိုင်ငံတကာတန်ခတ်အရေးယူမှုကိုချိုးဖောက်ပြီးနျူကလ িয়ার နဲ့ပက်ထင်းတက်ဒုံးကျည်အစီအစဉ်တွေကိုဆက်လုပ်နေတာဖြစ်ကြောင်းကုလသမဂ္ဂတန်ခတ်အရေးယူမှုဆိုင်ရာစောင့်ကြည့်သူတွေကပြောပါတယ်။ဒီအစီအစဉ်ခန်းဆောင်နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့မြောက်ကိုရီးယားဆိုင်ရာကိုယ်စားလှယ်အဖွဲ့ကတော့ချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တင်းကျပ်တဲ့လော့ကဒေါင်းချကန့်သတ်မှုတွေမနစ်ကလုပ်ခဲ့တဲ့မြောက်ကိုရီးယားအတွက်ထောက်ကူတွေပါမရနိုင်လဲ။စီးပွားရေးထိခိုက်နေချိန်မှာနိုင်ငံတကာတန်ခတ်မှုကြောင့်အခြေအနေတွေပိုဆိုးနေတာဖြစ်ပါတယ်။နိုင်ငံတွင်းရိတ်ခါအခြေအနေတိတ်မကောင်းမဲဖြစ်နေတာကြောင့်ဒီနှစ်သီးနှံထွက်ကုန်ပေါ်မှီခိုရမှုပိုလာနိုင်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းကဂျွန်လာထဲမှာပဲပြောခဲ့တာပါ။
ဂျပန်နိုင်ငံမှာဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပနေတဲ့အိုလံပစ်အားကစားပွဲတွေမှာတောက်ချာနေအထိစုရရှိမှုစည်ရင်မှာအမေရိကန်ပြည်ထောင်စုက68ဆုနဲ့အများဆုံးဖြစ်နေပြီးတရုတ်နိုင်ငံက89ခုဗြိတိန်နိုင်ငံက58ခုနဲ့အိန်းရှင်ဂျပန်နိုင်ငံက51ဆုရရှိထားကြပြီဖြစ်ပါတယ်။ရွှေဆိုင်စုရရှိမှုမှာတော့တရုတ်နိုင်ငံက36ခုနဲ့ဦးဆောင်နေပြီးအမေရိကန်က31ဆုဂျပန်က24ဆုဗြိတိန်က18ဆုရထားတာပါပြီ။တောင်ကိုရီးယားနိုင်ငံကလည်းရွှေ18ဆုအပါဝင်စုစုပေါင်း62ဆုရရှိထားပါတယ်။တောက်ကြနေကပွဲစဉ်တွေမှာတော့မီတာ400လက်စင်ကန်ပြေးပွဲမှာအီတလီနိုင်ငံကဂျက်ကော့ကရွှေစိတ်ဆုရရှိသွားပါတယ်ခင်ဗျာ
။စနေနေ့မနေ့ကင်းထိတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီကမှအရင်ဆုံးအညာဒေတာကအခြေအနေကိုလည်းကြည့်ရအောင်ပါ။မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကတိုက်ပွဲတွေကြောင့်တင်းရှောင်နေရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရိတ်ခါပြက်လက်နေပြီးအခုကြီးတွေလိုအပ်နေပါတယ်။စကိုင်းတိုင်းရင်းမပင်ကဏ္ဍီနယ်တွေမှာလည်းစစ်ကောင်စီတပ်တွေကလုံခြုံရေးတင်းကျပ်နေလို့ကုန်းစည်စီးဆင်းမှုအခက်အခဲဖြစ်နေပြီးအရေးပေါ်အကူအညီလိုအပ်နေတာပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပေးပါအောင်ဗျာ
မကွေတိုင်းပေါင်းမြို့နယ်ထောင်ပိုင်းကဝန်ကျုံရွာအနီးမှာဩဂတ်လ၁ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒေသခံရွာသားတွေထွက်ပြေးတိမ်းရှောင်နေရတာပါဒေသခံရွာသား200လောက်ဟာဖိလို့ရကိုတိမ်းရှောင်နေရတာဖြစ်ပြီးတော့ရိတ်ခါပြက်လက်တာတွေဖြစ်နေတယ်လို့ပြောပါတယ်ဒီချိန်နေနဲ့ပတ်သက်လို့ပေါင်းမြို့နယ်တောင်ပိုင်းကဒေသခံတဦးကတော့အခုလိုပြောပါတယ
်ဝင်ရောက်ရတရာကအမေအဖိုးအဖွားတွေရောကလေးလူငယ်တွေရောအစုံပေါ့အမလူ200ဝင့်ကျင်ပေါ့တို့အခက်ခဲရတော့အဝတ်အထည်ရောစားဖို့တောက်ဖို့စီးဝါရောတက်ကြီးရောဦးကြီးကျမကြီးမကောင်းတဲ့လူတွေပါတယ်ကလေးမွေးရတဲ့ကလေးမေးတွေပါတယ်ကလေးမွေးမဲ့ဟိုမိခင်ကောင်းနေစေပါတာပေါ့နော်အစားအသောက်ကတော့ဒီမနက်အတိုင်းတာအထိဒီတမနက်စာပဲရှိတာပြကျွန်တော်တို့မှာအော်ညနေစာတော့မရှိဘူးဖြစ်နေတယ်စစ်ပေးချောင်းနဲ့အတွက်ပေါ့ဗောနော်ညနေစာတော့မရှိဘူးဆိုတော့အခုလောလောဆယ်ကျွန်တော်ဘေးရနေစံဆေးချီးပေးရတော့ချီးပေးကြတာပေါ့ညနေစာရဖို့အတွက်ပေါ့အဲအခုလောလောဆယ်တင်းနေရတော့အဲ့ဒီဝင်ကျုံရွာတရွာရှိတာပေါ့ကင်းမာလူတွေရတဲ့အခုချိန်ကြီးရွာကိုပြန်မကက်ရဲကြသေးဘူ
းဝင်ကျုံရွာဟာပြီးခဲ့တဲ့ဇွန်လ15ရက်နေ့ကရွာလုံးကျွတ်နီပါမီးလောင်ကျွမ်းခဲ့တဲ့ကင်းမာရွာနဲ့လေးမိုင်သာကွာဝေးပြီးတော့ကင်းမာရွာသားတွေဟာလည်းအခုချိန်ထိနေရမပြန်နိုင်သေးပဲဘေးလွတ်ရာကိုတင်းရှောင်နေရတာဖြစ်ပါတယ်ကင်းမာရွာမီးလောင်တာနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံ PDF တွေအပြန်အလှန်ဆွဆွဲတာတွေရှိနေပြီးမီးလောင်ကျွမ်းတာကြောင့်နေတရာကျော်မီးလောင်ကျွမ်းခဲ့ပြီးတော့တက်ကြီးပိုးွားနှစ်ဦးလည်းမီးလောင်ပြီးတော့တည်ဆုံးခဲ့ပါတယ်။သခိုင်းတိုင်းရဲမပင်ခဏီနယ်တွေမှာလည်းစစ်ကောင်စီတပ်တွေဟာမုံရွာယာကြီးလမ်းမှာလုံခြုံရေးယူထားတဲ့အတွက်ကုန်းစည်စီးဆင်းမှုအခက်အခဲဖြစ်ပေါ်နေပြီးတော့စစ်ဘေးဒုက္ခသည်တွေမှာအစားအသောက်ရိတ်ခါခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ရင်းမပင်ဒေသခံတဦးကတော့အခုလိုပြောပါတယ
်အဓိကယူရတော့ကျွန်တော်မုံရွာကိုပဲအဓိကအားထားပြီးလေယူရတာဆိုရင်မုံရွာလမ်းကိုပိတ်လိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဆက်သွယ်ရေးလုံးဝပြတ်နေတယ်လို့ဖြစ်တယ်တဲ့လမ်းမှာသူတို့ကဟိုတစ်စင်းလေးတစ်စင်းထောက်ထားတယ်ကြာပြီးရင်စစ်စေးလေးပိုင်းလုပ်တယ်ကြာ သူတို့မတင်တဲ့သူဆိုရင်တခါဆွဲကြည့်တယ်အဲ့ဒီတွေကိုပြည်သူတွေကမသွားရဲလို့ကျွန်တော်တို့ပြည်သူတွေကဒီလမ်းတော့တုံးမပြည့်တဲ့အတွက်ကြောင့်ကျွန်တော်တို့အခြေခံစားနပ်ကုန်စားနပ်ကုန်ကြီးတက်လက်တယ်ဒီကိုပြည်သူတွေပုံဆောင်နေရတဲ့အတွက်ကျွန်တော်တို့မိုးကာတို့ဟိုမိုးရာဒီမိုးကလည်းအခုကျနေတယ်ဖြစ်ဖြစ်ဆိုတော့တော့တိုးနေမှာချက်ထားတာလည်းသင်းပါနေချက်ထားတယ်အဆင်မပြေဘူးလေဆက်ပြီးအခြေခံစားနပ်ကုန်ကြီးဟိုစံစီစားအယုတ်ချက်တော့အဲ့ဒါကြီးပြောင်းလဲမှုတွေလည်းရှိနေတယ
်စစ်ကောင်စီတက်တွေနဲ့ဒေသခံ PDF တို့မကြာခဏဆိုးသလိုတိုက်ပွဲဖြစ်ပွားနေတဲ့သခိုင်းတိုင်းမှာထွက်ပြေးနေရတဲ့ဒုက္ခတွေအများပြားရှိနေပြီးစစ်ကောင်စီတက်တွေကကြေးရွာတွေမှာမကြာခဏဆိုးသလိုဝင်ရောက်ရှာဖွေတာတွေလှုပ်လို့ဒေသခံတွေဟာဘေးလွတ်ရာတောတောင်တွေမှာထွက်ပြေးတိမ်းရှောင်ပြီးတော့ခိုလုံနေရပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်နေနားဆင်ကြည့်ရှုနေရတာပါခင်ဗျာအခုတော့ကချင်နဲ့ကယားပြည်နယ်ဘက်ကလူဦးရေထူထပ်တဲ့ဒီစစ်ဆောင်စခန်းတွေထဲမှာကိုဗစ်ကူးစက်မှုပိုတိုးလာတဲ့သတင်းကိုလည်းတင်ပြခြင်းပါတယ
်ကချင်ပြည်နယ်အတွင်းကစစ်ဆောင်စခန်းအတော်များများမှာကိုဗစ် -19 ကူးစက်မှုပိုတိုးလာနေပြီးလူဦးရေကျတဲ့စခန်းတွေမှာစိုးရိမ်မှုမြင့်မားလာနေတယ်လို့ပါလာနာစစ်ဆောင်စခန်းတာဝန်ခံတဦးကပြောပါတယ
်देखो मैं पूछा मैं सोचा पूछते हो आप क्या कल ये मैं चले लो से तैयार तमाम किया जो हो जाए मैं था पूछो है मैं भी उमा हो जाए
မြေကြီးနားမြို့ပါလာနာရက်ခွက်ကစစ်ဆောင်စခန်းမှာလူဦးရေ800ကျော်နေထိုင်ပြီးအများစုဟာအင်ဂျန်ရံမြို့နယ်ဘက်ကတင်းရှောင်လာသူတွေဖြစ်ပါတယ်လောလောဆယ်မှာလူနာတွေအတွက်တီးတန့်ထားဖို့နေရာအခက်အခဲရှိနေသလိုအဟာရဖြစ်စေမဲ့အစားအစာနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ပြောပါတယ်တခါစစ်ဆောင်စခန်းကိုအဓိကအကူအညီပေးနေတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆောင်ကတော့စစ်ဘေးရှောင်စခန်းအတော်များများမှာကိုဗစ် -19 ကူးစက်မှုတွေရှိနေပြီးသူတို့အဖွဲ့အနေနဲ့အရေးတကြီးကူညီဖို့ဆောင်ရွက်နေရကြောင်းပြောပါတယ
်ပုံမှန်ပဲပါဆိုင်ရောဘတ်ခန်းဒီအဲ့ဒီမိုင်းနာပဲတော်တော်များများဒီ positive တွေ့နေကြရတယ်ဆရာနေရာတိုင်းမှာတော့အဲ့လိုအနေအများတော့ရှိနေကြပြီ။ကိုများကတော့ဒီရွှေစက်တို့ဒီအကြံတို့ကမှကြတော့များတယ်ဆရာ။ဒါကြောင့်မို့ကျွန်တော်တို့လည်းအခုလိုအပ်တဲ့ဒီအစားအသောက်တွေကိုတော့ဒီတပတ်ကနှစ်ပတ်ကအဲ့လိုပေးဖို့ပေးထားပါလေ
။ဝိုင်းမော်မြို့နယ်မိုင်းနာစစ်ဆောင်စခန်းမှာတော့ပြီးခဲ့တဲ့လ23ရက်နေ့ကပေါ်စရီလူနာ၄ဦးစတင်တွေ့ရှိခဲ့ပြီးအခုတော့36ယောက်အထိရှိလာတယ်လို့စကန်တောင်ဝန်ကန်ဥပရန်ဆိုင်ကပြောပါတယ်မိုင်းနာစကန်ဟာလူဦးရေ3000ကျော်လောက်နေထိုင်တဲ့စကန်ဖြစ်ပါတယ်ကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကတော့ကိုဗစ်ကာလအတွင်းနေထိုင်စားသောက်ရေးအဆင်ပြေစေဖို့မြေကြီးနားဝိုင်းမော်မြို့နယ်တွေကစစ်ဆောင်စကန်43ခုအပါအဝင်ပရဟိတဘာသာရေးကျောင်းမိဘမဲ့ကျောင်းတွေကိုအခြေခံစားသောက်ကုန်နဲ့ဆေးဝါးတွေလှူဒန်းခဲ့ကြောင်းပြီးခဲ့တဲ့လကသတင်းထုတ်ပြန်ထားပါတယ်ဒီရက်ပိုင်းအတွင်းKIU ဌာနချုပ်ရှိရာလိုင်ဇာမြို့မှာလဲကိုဗစ်ကူးစက်မှုတွေရှိနေပြီးဇူလိုင်လကုန်အထိပိုးတွေ့လူနာအယောက်30ကျော်ရှိတယ်လို့ KIU ရဲ့ကိုဗစ်တားဆီးနေနေရေးကော်မတီဝင်ဗိုလ်မှူးကြီးဟိန်းဝမ်ကပြောပါတယ်ခင်ဗျာတစ်ချိန်တည်းမှာပဲကယားပြည်နယ်လွိုင်ကော်မြို့အရှိတ်ဘက်စစ်ဆောင်စခန်းတစ်ခုမှာကလေးအများစုပါဝင်တဲ့စစ်ဘေးရှောင်ရှစ်ဦးကိုဗစ်ကူးစက်ခံရကြောင်းစခန်းကော်မတီဝင်တဦးကပြောပါတယ်
ဒီစီးပွားရေးကမှန်တော့ဖျားဝူဒွန်ချောတော့ပေါ့နော်ဒီလိုချောဖြစ်ပြီးတော့အဲ့တော့ကိုတိုးတော့ကစီးစီးလိုက်တော့ positive ရဲ့တွေ့သွားတယ်အလေးကစုစုပေါင်းက6ဦးနဲ့ချက်ချောတဲ့ဦ
းလက်ရှိပိုးတွေးရှိသူ10ဦးကိုတီးတန့်ခွဲထားတယ်လို့သူကပြောပါတယ်ရွာပေါင်း10ရွာကလူဦးရေ900စုပေါင်းနေထိုင်ရတဲ့စင်စကန်းစစ်ဆောင်စကန်းတစ်ခုလုံးကို14ရက်ကြာလော့ကဒေါင်းချထားလိုက်ပြီးအဝင်အထွက်တွေပိတ်ထားလိုက်ပါတယ်ဒီစစ်ဆောင်ရွာသားတွေဟာပြီးခဲ့တဲ့မေလကစလို့ဒေသခံ PDF တွေနဲ့စစ်တပ်တွေကြားပြစ်ခတ်တိုက်ခိုက်မှုအတွင်းနေရက်ကနေတင်းရှောင်လာကြသူတွေဖြစ်ပါတယ်စစ်ဆောင်စခန်းထဲမှာလည်းနှာစည်းချောင်းဆိုးသူတွေများပြားလာနေပြီးကိုဗစ်ကူးစက်ပြန့်ပွားမှာကိုစိုးရိမ်နေကြသလိုအောက်ဆီဂျင်အိုးနဲ့အကာအကွယ်ဝတ်စုံ PPE လည်းလိုအပ်နေကြောင်းပြောပါတယ်ကိုဗစ်တတိယလှိုင်းအတွင်းကယားပြည်နယ်လွယ်ကော်မြို့နယ်မှာကိုဗစ်ပိုးတွေ့ရှိသူ950ကျော်ရှိနေပြီးတေဆုံးသူက30ကျော်သွားပြီလို့ရွှေလွိုက်ကောပရဟိတအတင်တာဝန်ရှိသူတူက VOA ကိုပြောပါတယ
်ဖြစ်နေပြရားပြည်နယ်မှာကိုအာရုံမ950ကျော်သွားပြီလေမနေ့ကဒီပေါ်ဆက်တက်ကတေဆုံးမှုက37ယောက်တေသွားပြီဒီနေ့မနေ့ဒီကိုရတီးရတော့အများကြီးပေါ့ဗျာ
ကျင်းရွာရပ်ကွက်တွေမှာထားရှိတဲ့ကိုဗစ်တားဆီးကာကွယ်ရေးဂိတ်တွေကိုစစ်ကောင်စီဘက်ကဖျက်သိမ်းလိုက်တာကြောင့်စစ်ဆောင်စခန်းတွေအထိကိုဗစ်ကူးစက်ပြန့်နှံ့လာမှာကိုစေဘေးရှောင်ပြည်သူတွေစိုးရိမ်နေကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA နဲ့ RFA အတန်းလွင်ဌာနတွေကနေပူးတွဲတင်ဆက်နေတဲ့လူဒူးမိတ်ဆွေရုပ်သံအစီအစဉ်ကိုနေ့စဉ်ထုတ်လွှင့်နေတာမို့ကျွန်တော်တို့ Facebook စာမျက်နှာမှာလည်းရှုစားနိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ကြင်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်တပ်ကအလုပ်လုပ်ပေးနေတဲ့ဒီထောင်နဲ့ချီတဲ့လူတွေကိုအမေရိကန်ကနေအထူးရွှေ့ပြောင်းအခြေချခွင့်ဗီဇာ SIV ထုတ်ပေးနေပါပြီအာဖဂန်နိုင်ငံအတွင်းမှာတာလီဘန်တွေရဲ့ထိန်းချုပ်မှုတိုးလာတာနဲ့အမျှသူတို့ရဲ့အသံအနေရဲ့လုံခြုံရေးကြောင့်အခုလိုအမေရိကန်ကိုရွှေ့ပြောင်းနေကြတာပါ SIV အစီအစဉ်နဲ့အမေရိကန်ကိုရောက်ရှိလာတဲ့အာဖဂန်အမျိုးသမီးတဦးကိုမဟဒီမီဟာရင်းကတွေ့ဆုံမေးမြန်းထားတာကိုတော့ကိုငင်းညံကပြောပြမှာဖြစ်ပါတယ
်အာဖဂန်ဘီသူကပညာရှင်တယောက်ဖြစ်တဲ့အသက်32နှစ်အရွယ်မိုဆမာဒယ်လီဂျန်တယောက်အမေရိကန်ကို2019ခုနှစ်ကရောက်လာတာပါအာဖဂန်မှာအမေရိကန်ငွေကြေးထောက်ပံ့ပေးထားတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာလုပ်ကင်ခဲ့တဲ့အတွက်တာလီဘန်တွေရဲ့ပြစ်မှတ်ထားခြင်းကိုသူခံခဲ့ရပါတယ်။သူ့လုပ်ငန်းတွေထဲကတစ်ခုကတော့အာဖဂန်ပြည်တွင်းစစ်1990ခုနှစ်တုန်းကဖျက်ဆီးခဲ့ရတဲ့ကဘူးမြို့တော်ကဒရူအာမန်နန်းတော်ကိုပြန်လည်ပြင်ဆင်ရတာပါ။အာဖဂန်မှာအလုပ်အတွက်ခရီးသွားရင်းတာလီဘန်တွေအနောက်ကလိုက်လာတဲ့အကြောင်းတစ်ခုကိုဒလီဂျမ်ကအခုလိုပြောပြပါတယ်။
အမေရိကန်ငွေကြေးထောက်ပံ့ထားတဲ့လုပ်ငန်းတစ်ခုကိုတွားကြည့်ဖို့အာဖဂန်လုပ်ဖော်ကင်ဘက်တွေနဲ့ကန်ဒဟာကိုတွားခဲ့ပါတယ်။ကျမတို့ကားနောက်ကကားတစ်စီးကလိုက်လာတာကိုကျမတို့ရင်မောင်းသူကသတိထားမိပါတယ်။ကျမတို့လည်းချက်ချင်းလမ်းကြောင်းပြောင်းလိုက်ပြီးတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလည်းခေါ်လိုက်ပါတယ်။သူတို့လာတော့အဲ့ဒီကားလေးပျောက်သွားပါတယ်။နောက်တော့တာလီဘန်တွေကကျမတို့ကိုဖမ်းဖို့ကြိုးစားတာလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ကန်ကောင်းသွားတာကတော့တာလီဘန်တွေကဘာမှမလုပ်နိုင်ခဲ့ပါဘူး။သူတို့ကကျမကိုဖမ်းသွားရင်အခုချိန်မှာကျမအသက်ရှင်နေတော့မှာမဟုတ်ပါဘူး
။ဒါလီဂျန်တယောက်သူ့အမျိုးသားနဲ့တားကလေးနဲ့အတူအမေရိကန်မှာဘဝအသစ်ကိုစဖို့ဆုံးဖြတ်ပြီးအထူးရွှေ့ပြောင်းအခြေစိုက်ဗီဇာ SIV အစီအစဉ်နဲ့အမေရိကန်ကိုရောက်လာခဲ့တာပါ။ဝါရှင်တန်မြို့တော်ကစောက်လုပ်ရေးကုမ္ပဏီတစ်ခုမှာတော့အခုအလုပ်လုပ်နေပါတယ်။ဒါလီဂျန်က
ပေါ်တာနာဇာတ်အာဖဂန်ကလုံခြုံရေးအခြေအနေမကောင်းတာကြောင့်အမေရိကန် project တွေမှာအလုပ်လုပ်ခဲ့တဲ့သူတွေအတွက် SIV အစီအစဉ်ဟာပိုးပြီးတော့စိတ်ချမ်းသာဖို့လုံခြုံဖို့အခွင့်အရေးပေးတာပါဒါနဲ့ပတ်သက်ပြီးသဘောကျပါတယ
်အမေရိကန်တပ်တွေအတွက်အလုပ်လုပ်ခဲ့တဲ့သူတွေဟာထောင်ဒဏ်ရပြီးပြည်ပမှာအခြေစိုက်တာမျိုးမလုပ်ခဲ့ရင်ဘေးကင်းလုံခြုံမယ်လို့ပြီးခဲ့တဲ့ဇွန်လအစောပိုင်းတုန်းကတာလီဘန်တွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်း2014ခုနှစ်ကတည်းကစတော့ရင်အမေရိကန်တပ်တွေအတွက်စကားပြန်လုပ်ပေးခဲ့တဲ့အာဖဂန်တွေနဲ့သူတို့ရဲ့မိသားစုတွေအသက်ခံရတာလူအယောက်300ကျော်ပြီလို့အမေရိကန်အခြေစိုက် No One Left Behind အဖွဲ့ကြီးကပြောပါတယ်။အမေရိကန်တပ်တွေအာဖဂန်မှာရုတ်သိမ်းနေတာဟာကဘူးမှာရှိတဲ့သူမိဘတွေညီကိုမောင်နှမတွေအတွက်အန္တရာယ်ရှိတယ်လို့ဒါလီဂျမ်ကစိုးရိမ်နေပါတယ
်။
ဒီမှာနေတဲ့အာဖဂန်အများစုအတွက်ကတော့လူကဒီမှာရောက်နေပေမဲ့စိတ်ကတော့မိသားစုစီမှာရောက်နေပါတယ်။သူတို့တွေမလုံခြုံဘူးစစ်ဖြစ်နေကြတယ်ဘေးအန္တရာယ်ရှိတယ်ဆိုရင်သူတို့အသက်ရှင်ရေးအတွက်အငြင်းကြီးဆိုင်နေရပါတယ
် SIV အထူးရွှေ့ပြောင်းအခြေစိုက်ဗီဇာအစီအစဉ်ဟာအမေရိကန်အတွက်ရောအာဖဂန်အတွက်ပါအကျိုးရှိတယ်လို့လူမှုရေးပါမောက်ခဟာဆန်ရီဇာယီကပြောပါတယ
်
အာဖဂန်မှာရှိတဲ့သူ့မာမိတ်တွေဘေးကင်းလုံခြုံရေးကိုအမေရိကန်ကဘလော့ကူးဆိုက်တယ်ဆိုတာပြပါတယ်ဒီအစီအစဉ်ဟာလူမှုရေးကြိုးတက်အောင်မှုတွေလည်းရှိပါတယ်အမေရိကန်စစ်တပ်ကိုကူညီခဲ့တဲ့အာဖဂန်တွေထောင်တောင်းနဲ့ချီအမေရိကန်ကိုရောက်သွားတဲ့အခါမှာအာဖဂန်အတွက်ဆက်သွယ်နိုင်တဲ့လူမှုကွန်ရက်ကြီးဖြစ်သွားပြီးတော့ဘဝအတွေ့အကြုံတွေဖလှယ်နိုင်ပါလ
ေ SIV အစီအစဉ်စတင်တဲ့2008ခုနှစ်ကတည်းကဆိုရင်အာဖဂန်8000လောက်အမေရိကန်ကိုပြောင်းရွှေ့အခြေချခဲ့ပြီးပြီလို့အမေရိကန်အစိုးရကပြောပါတယ်နောက်ထပ်အာဖဂန်2500လောက်ဘေးကင်းရာအမေရိကန်ကိုလာဖို့လုပ်ငန်းစဉ်ကိုပြီးခဲ့တဲ့အပတ်ကစတင်နေပြီးတော့လူအယောက်200လောက်ဟာဗာဂျီးနီးယားပြည်နယ်ဖို့လီစစ်အခြေစိုက်စခန်းကိုရောက်လာခဲ့ပါပြီခင်ဗျာ
ကိုငင်းညာပြောပြသွားတာပါခင်ဗျာဒါနဲ့တစ်ဆက်တည်းတင်ပြချင်တာကတော့အာဖဂန်နစ္စတန်နိုင်ငံမှာလူညုံရေးအခြေအနေပုံမူဆိုးရွားလာနေတာဟာအာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်ချီးပြန်လည်ဆုတ်ခွာနေကြတဲ့ကြောင့်ဖြစ်တယ်လို့အာဖဂန်သမ္မတအက်ရက်ဂန်နီကပြောဆိုလိုက်ပါတယ်သူအစိုးရအနေနဲ့6လတာကာလအတွင်းမှာလူညုံရေးပြန်လည်ထိန်းချုပ်မဲ့အစီအစဉ်တစ်ရက်ကိုချမှတ်ဆောင်ရွက်နေကြောင်းလည်းပြောပါတယ် VOA သတင်းတော့ဆရက်မာဦးဦးဒီပေးပို့တဲ့သတင်းလွှာကိုတော့မဆုမွန်ကပြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန်နိုင်ငံထဲကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ဆုတ်ခွာဖို့အမေရိကန်အစိုးရကရုတ်ချီးဆုံးဖြတ်ဆောင်ရွက်နေတာကြောင့်အာဖဂန်နိုင်ငံတွင်းကလုံခြုံရေးအခြေအနေကပိုမိုဆိုးဝါးလာခဲ့တာလို့အာဖဂန်သမ္မတအာရက်ဂန်နီကအာဖဂန်အမျိုးသားလွှတ်တော်ရဲ့ပူးတွဲအစည်းအဝေးမှာပြောဆိုသွားတာပါတာလီဘန်လက်နက်ကိုင်တွေကအစိုးရတပ်ဖွဲ့တွေကိုအသာစီးယူတိုက်ခိုက်နေတာနဲ့အမျှတာလီဘန်တွေကိုတိုက်ထုတ်ဖို့အတွက်နိုင်ငံရေးသမားတွေကြားညီညွတ်ကြဖို့ကိုလည်းအာဖဂန်သမ္မတကတိုက်တွန်းသွားပါတယ
်ဇမုကတီဝဆနီဝါဇီယတ်လောမင်ဒေ
ါလက်ရှိကြုံနေရတဲ့အခြေအနေဟာအမေရိကန်ရဲ့ရုတ်တရက်ဆုံးဖြတ်ချက်ကြောင့်ဖြစ်ပါတယ
်ဒီကနေ့လပိုင်းနေ့အတွင်းမှာပဲအာဖဂန်အစိုးရဟာခရိုင်150ကျော်လက်လွတ်ဆုံးရှုံးခဲ့ရတာပါသူ့အနေနဲ့လာမယ့်6လအတွင်းမှာအခြေအနေတွေကိုပြန်လည်ထိန်းချုပ်နိုင်အောင်လုပ်သွားမယ်လို့သမ္မတဂါနီကကတိပြုပြောဆိုပါတယ်
ယဝစီဒုံဘရဝိုင်းစထူလာမတကီမနီဝလီ
လာမယ့်6လအတွင်းအခုဖြစ်နေတဲ့စူပူအောင်ကြွမှုတွေကိုနှိမ်နင်းနိုင်ဖို့ပြင်ဆင်ဆောင်ရွက်မှုတွေလှုပ်ထားပြီးပါပြီ
တာလီဘန်တွေဟာနိုင်ငံရေးအရာအဖြေထွက်အောင်တွေးဆဆွေးနွေးမဲ့အစားအကြမ်းဖက်ဖို့နီးကိုပဲရွေးချယ်နေကြတာလို့လည်းသမ္မတဂါနီကပြောပါတယ်တာလီဘန်တွေဘက်ကတော့သမ္မတရဲ့ဒီလိုပြောဆိုချက်ကိုညှင်းဆိုထားပါတယ်အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်ဇာမေခလီရဇတ်ကတော့အာဖဂန်မှာနိုင်ငံရေးအဖြေရတဲ့အထိအမေရိကန်ပြည်ထောင်စုကကူညီပံ့ပိုးပေးသွားဖို့စိတ်ပိုင်းဖြတ်ထားစေဖြစ်ကြောင်းတစ်ချိန်တည်းမှာလည်းတာလီဘန်တချို့ကအကြမ်းဖက်နီးနဲ့အာဏာပြန်လည်သိမ်းယူဖို့စဉ်းစားနေတာတွေရှိနိုင်တဲ့အကြောင်းတနင်္လာနေ့တုန်းက VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခဲ့မှာတော့ပြောဆိုခဲ့ပါတယ
် Maybe some Talibs think there is a military solution
ပဋိပက္ခကိုစီရင်နဲ့ရှင်းမရမယ်လို့တာလီဘန်တချို့ကထင်ပုံရပါတယ်ဖက်မှာစီရေးရအဖြစ်မရှိပါဘူးလို့ကျွန်တော်တို့ကပြောပေမဲ့လည်းတာလီဘန်တချို့ကအဲ့လိုယူဆနေတော့မှာပဲ
အာဖဂန်လေးလာတုံးတက်သူတချို့ကလည်းတာလီဘန်တွေဟာနိုင်ငံရေးအရာအဖြစ်ရှာဖို့စိတ်ဝင်စားသူတွေမဟုတ်ဘူးလို့ပြောပါတယ
်ဇမွန်ဆာဘစ်ကတ်ကူဒိုယ်တာလီဘန်ကမဘရှဟာမလနမီခွန်မ်ဝါကီယတ်နဒရှ်
ယူဂျီပြကြီးတွေကိုမတိုက်ပါဘူးလို့တာလီဘန်တွေပြောနေတာဒီမမှန်ဘူးဆိုတာအခြေခံသက်သေပြနေပါတယ်ပရိယေတုံပြောနေုံတက်တက်ပါပဲ
တာလီဘန်တွေဟာဟီရတ်ဂန်ဒါဟာလက်စကာကပ်မြို့တွေမှာထိုးစစ်ဆင်တိုက်ခိုက်မှုတွေကိုဆက်လုပ်နေကြဆဲဖြစ်ပါတယ်။အစိုးရကလည်းဒီတိုက်ခိုက်လာမှုတွေကိုပြန်လည်ချေမှုန်းသွားမယ်လို့ပြောဆိုနေပါတယ်ရှင်
။အမေရိကန်တပ်တွေပြန်လည်ရုတ်သိမ်းနေတာနဲ့အမျှအာဖဂန်နစ္စတန်ရဲ့နောက်ဆုံးနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေကိုမဆုမွန်ကြိုးပြသွားတာပါခင်ဗျာ။ဒီလိုမျိုးစိတ်ဝင်စားဖွယ်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဖတ်ရှုလို့ရတယ်၊နားဆင်လို့ရတယ်၊ကြည့်ရှုလို့ရတယ်ဆိုရင်တော့ burmese@voanews.com မှာနားဆင်နေပါလေခင်ဗျာ
ဗီယိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ဗီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamischannel ဖြစ်ပါတယ်။အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
င်္ဂလာမနက်ခင်းလေးဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ25 kHz 12.13 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1905ကပါဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆုံးလင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍမှာတော့
အဲ့သုံးမျိုးမှာအောက်ဆီဂျင်အစိတ်ပညာဖြစ်ပါတယ်ဖြစ်တဲ့အခါမှာ alveolines ဟိုအသေးဆုံးလေအိတ်ကလေးတွေဆဲဖုံးလွှာလေးတွေကပျက်စီးကုန်တယ်ပျက်စီးပြီးတော့အဲ့မှာသူ့အလုံးလုံးတဲ့အောက်ဆီဂျင
်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာပါခင်ဗျာအခုတော့အလှည့်ရောက်လာတာကတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်လူမှုအဖွဲ့အစည်းတစ်ခုမှာပိဋိပက္ခတွေစစ်ပွဲတွေအပါအဝင်ဘေးဒုက္ခတွေကြုံကြရတဲ့အခါမှာဒီလိုဘေးဒုက္ခတွေတက်ရောက်မှုအန္တရာယ်တွေကိုအမျိုးသမီးတွေပိုခံစားရလိမ့်ရှိပြီးအမျိုးသားတွေထက်ပိုပြီးတော့ခံနိုင်ရည်ရှိတယ်လို့စေဘေးနဲ့ကဘေးဒုက္ခတွေကိုကူညီပေးနေတဲ့ခရစ်ယာန်သာသနာပြုကောင်းသောသူတိန်သီလရှင်ဂိုင်းက Sister Elizabeth Joseph ကပြောပါတယ် Sister Elizabeth ကိုဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီသတင်းပတ်ရဲ့မျိုးသမီးခန္ဓာမှာမက်ခင်ဖြူတွေတင်ပြထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
စစ်တပ်ကအာဏာသိမ်းပြီး6လအတွင်းမြန်မာနိုင်ငံမှာနိုင်ငံရေးနဲ့ပြည်သူ့ကျန်းမာရေးအခြေအတဲတွေပုံမူဆိုးဝါးလာပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဘဝတွေအပေါ်ဆူဆူဝါးဝါးတက်ရောက်နေတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကမကြခင်ကပဲကြေညာချက်ထုတ်ပြန်သတိပေးထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ပြစ်ကတ်နိုင်နေမှုတွေဖန်စီအရေးယူမှုတွေအပြင်ကိုဗစ်ကပ်ဘေးကြောင့်ကျုံလာရတဲ့ကျန်းမာရေးပြဿနာတွေနဲ့စိုးရိမ်ကြောင်းကြမှုတွေဟာမြန်မာပြည်သူအများစုဒီကနေ့ရင်ဆိုင်နေရတဲ့အခြေအနေတွေဖြစ်ပါတယ်။ဒီလိုအခြေအနေတွေကြားမှာပဲဘေးဒုက္ခခံစားနေကြတဲ့သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေကိုတနိုင်တစ်ပိုင်းကူညီဆောင်ရှောက်ပေးနေသူတွေထဲမှာတော့ခရိယန်သာသနာပြုကောင်းသောတုံထင်းသီလရှင်တွေလည်းပါပါတယ်။သူတို့ဘယ်လိုကူညီတွေပေးနေသလဲ၊ဘယ်လိုအခက်အခဲတွေအများအပြားကြုံတွေ့ရသလဲဆိုတာတွေကိုပြည်ခဲ့တဲ့သတင်းပတ်ကပဲဒီကောင်းသောတူထိန်သီလရှင်တူဖြစ်တဲ့ Sister Elizabeth Joseph ပြောပြတာကိုတင်ပြပေးခဲ့ပါတယ်။ဒီတစ်ပတ်မှာတော့ကောင်းသောတူထိန်သီလရှင်တွေအနေနဲ့အခက်အခဲတွေကြားကနေဘာကြောင့်အခုလိုကူညီဆောင်ရှောက်မှုတွေကိုလုပ်ပေးနေကြတာလဲ။ဒီကနေ့စစ်ဘေးကပ်ဘေးဆိုင်ရာကူညီဆောင်ရှောက်မှုတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုကဘလောက်ထိအရေးပါသလဲဆိုတာတွေကို Sister Elizabeth ကိုမေးမြန်းထားပါတယ်။
ဘာလို့ကိုညီဆောင်ရှောက်နေရလဲဆိုတော့မှရေလူသားချင်းစာနာတဲ့နေရာမှာကိုကရက်နေတဲ့သူဖြစ်တာတကြောင်ပြီးတော့မေတ္တာကြီးကလုပ်ငန်းတွေအတွက်ကိုဘဘကိုပေးထားတဲ့သူဖြစ်နေတာပေါ့နော်ဒီလရှင်တွေဆိုတော့ကိုဘဘကိုလူတွေအတွက်ဖြူလိုက်တာပေါ့နော်လူကုန်တိတ်ခါနဲ့အခုရေချိုးဖောက်ခံနေရတဲ့ပြည်သူတွေကိုကိုစွန့်ရှိတဲ့မြန်နဲ့ကြိုးစားပြီးတော့လုပ်ပေးတာပေါ့လေတကယ်တော့ပြည်သူတွေကြုံနေရတဲ့ဒီအနှိမ့်ထားရုံကသူတို့မခံထိုက်တဲ့အရာတွေပါပဲအဲကြောင့်မလို့လဲဟိုကုချင်းစာတရားမြတ်တာတရားနဲ့ပေါ့နော်ကျမတို့ကလည်းပဲကျမတို့ဖခင်ရဲ့ပင်ပေးတာအဆုံးမှာတော့တယောက်နဲ့တယောက်ချစ်ဖို့ချစ်ချင်းမြတ်တာကိုပြဖို့ပေါ့နော်အဲ့ဒါပဲပင်ပေးတဲ့အတွက်ကြောင့်မို့ဒီလူတွေကြုံရတဲ့အခက်အခဲတွေအနှိမ့်ထားရုံတွေကိုကိုထက်ဖို့ဆိုးတဲ့အခြေအနေမှာရှိနေတဲ့အတွက်ကြောင့်မို့ကိုလည်းလမ်းမီတလောက်လေးပေါ့ကိုကြီးစောင့်ရှောက်ပေးနေတာပဲဖြစ်ပါတယ်
လက်ရှိမှာဒီပြည်သူတွေအနေနဲ့အကြက်တဲတွေခြုံနေရတာမှန်တယ်ဒီထဲမှာမှအမျိုးသမီးတွေကတော့ဒါသူတို့တိတက်ခြုံတွေ့ရတဲ့ဒီအမျိုးသမီးတဘာဝကြောင့်ဖြစ်လာတဲ့စားဖွာရတဲ့ကိစ္စတို့စသဖြင့်ပေါ့နော်ဆိုတော့တိတက်ခြုံရတဲ့အခက်အခဲတွေကပို့ပြီးတော့အမျိုးသမီးတွေကဒီအကြက်တဲကိုအခက်အခဲတွေပို့ပြီးတော့ခြုံရတယ်လို့ပြောလို့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပြောလို့ရပါတယ်ဒီလိုမျိုးဒုက္ခအခက်အခဲတွေအချိန်မှာအမျိုးသမီးတွေရဲ့ဒုက္ခပေါ့နော်ဒါပြလို့ဆိုတော့လူတွေအခက်အခဲကြုံနေရတဲ့စစ်တွေပြည်တွင်းစစ်တွေဒီကိုက်ယောဂတွေကြုံနေတဲ့အခါမှာလူတွေတယောက်နဲ့တယောက်ကြုံရတဲ့ဒုက္ခကမတူအချို့ CDM လုပ်ရင်းနဲ့အလုပ်ပြုတ်သွားတဲ့ဆရာမလေးတွေပေါ့နော်အဲတော့အများကြီးကတယောက်ကိုပြောမှဆိုလို့ရှိရင်သူကစားဖွာဖို့မီးဖွာဖို့အရာအခက်အခဲကြုံလာတယ်သူမှလုံးဝပေါ့နော်ဒါအမျိုးသမီးတွေဒီတက်ကြုံရတဲ့ဒုက္ခလေးပေါ့လေဆိုတော့အမျိုးသားကလည်းအလုပ်ပြုတ်သွားတယ်သူကလည်းအလုပ်ပြုတ်သွားတယ်ဒီမီးဖွားဖို့ကိစ္စမှာအရင်အခက်အခဲဖြစ်နေဖြစ်လာတဲ့အခါကျတော့ဒီလိုမျိုးအချိန်မှာအမျိုးသမီးတွေရဲ့ဒီဓမ္မတာအရာလုံးရမယ်ကြာဝင်ဖို့တရားတွေကိုလည်းပြောရမယ်ဆိုလို့ရှိရင်စိတ် ပြောပြောရှင်းရှင်းနဲ့မလုပ်နိုင်ဘူး။နောက်တစ်ခုကငွေရည်ကြီးအခက်ခဲကြမလို့စိုးရင်ကူပံမှုတွေရှိနေရတယ်။နောက်သူတို့ရဲ့လုံခြုံရေးအတွက်လည်းအရင်စိုးရင်ကူပံမှုတွေဒါတွေကတော့ဘယ်လိုပြောမလဲအခက်ခဲတဲ့အရာတစ်ခုပေါ့နော်။ဆိုတော့ဒီလိုမျိုးကိုလည်းကူညီပေးနိုင်တဲ့အတွက်ကြောင့်မို့ကိုကလည်းအလို့ရှင်တွေလည်းကျေးဇူးတင်တယ်ကိုကိုယ်တိုင်လည်းပဲမျိုးသမီးရနေအမျိုးသမီးကိုပြန်ပြီးတော့မှအထောက်ဟိုပေါ့အနှစ်တစ်ဟဲလုတ်ပေးနိုင်တာကိုလည်းဂုဏ်ယူတယ်ပေါ့နော်။နောက်တချို့မျိုးသမီးတွေကကျတော့ဒီလိုမျိုးအချိန်မှာဒီလိုပုံဆောင်နေရတဲ့အတွက်ကြောင့်မို့သူများရဲ့အိမ်မှာသွားပြီးတော့အခန်းကိုနှားနေရတယ်သူများနှားထားတဲ့အခန်းကိုပဲနှားပြီးတော့နေရတဲ့အချိန်မှာသူတို့ကိုယ်တိုင်ကစားစရာလည်းမရှိဘူးအခန်းကအထက်ထက်ကြီးရှိလာတဲ့အခန်းမှာဘယ်လိုပြောရမလဲအိမ်မှာသွားပြီးတော့တဲခိုတဲ့အိမ်ရဲ့ညစူတာတွေနော်စိတ်ပိုင်းဆိုင်ရာအရင်စိတ်ညစ်စရာတွေကြုံရတယ်ဒီကြားထဲမှာကျမတို့မမြင်နိုင်မတွေ့နိုင်တဲ့ဘာမတရားမှုတွေဘာ assault တွေပေါ့နော်ဘာ abuse တွေရှိနေလဲဆိုတာတော့ကျမကတော့မပြောတတ်တတ်ဘူးပေါ့နောက်တစ်ချက်ကတော့ဒီအမျိုးသမီးကလေးတွေပေါ့ကျမအကောင့်ပဏီလုတ်ပြီးရကျမလက်တွဲခေါ်ပြီးတဲ့လူငယ်လေးတစုထဲကအမျိုးသမီးတွေဆိုလို့ရှိရင်သူကလှုပ်ရှားမှုတွေမှာပါဝင်တယ်ပါဝင်ပြီးတော့ခါကျတော့ဖမ်းခံရတယ်ဖမ်းခံရပြီးထောင်ထဲမှာကအဖွဲလိုက်မတင်းကျင်ကန်ဂရိတ်လို့ခေါ်တာပေါ့နော်အဖွဲလိုက်မတင်းကျင်တာကြီးခံရတယ်အဲ့လိုမျိုးကျစာတွေကြုံတွေ့ရတဲ့အခါကျတော့ဒီဘော့နော်အမျိုးသမီးတွေရဲ့ဒုက္ခကအမျိုးသမီးတွေကိုထိခိုက်တဲ့အရာတွေကတကယ်တော့လူမျိုးနွယ်ကြီးထိခိုက်တဲ့အရာတွေဖြစ်တယ်အဲ့တော့ဒီအချိန်မှာလည်းအမျိုးသမီးတွေရဲ့အတန်ပေါ့အတန်မထွက်နိုင်သေးတဲ့အမျိုးသမီးတွေနေရာတော်များများမှာရှိနေသေးတယ်ပေါ့အဲ့ဒါကိုလည်းပဲမီဒီယာတွေဒီအတန်မျိုးထုတ်ပေးနိုင်တဲ့နေရာတွေအနေနဲ့ဒါလေးတွေလည်းမမေ့ထားတင်ဘူးလို့ကျွန်မထင်တယ်ဟဲ့လေ
ဟုတ်တယ်လောလောဆိုရင်လေမီဒီယာမှာတော့တော်တော်ပြန့်သွားတယ်စစ်စတာလက်သတိထားပြီးမယ်ထင်ပါတယ်ဒီခွင့်ရတီလာရှင်တစ်ပါးကနေပြီးတော့လေရှေ့ရနေပြီးတော့မှတကယ်ကိုချက်ချက်ခံပြီးတော့ဟိုလူငယ်တွေကိုပြစ်တာခတ်တာတွေလုပ်နေတဲ့အချိန်မှာတားခဲ့တဲ့ပုံရိပ်တစ်ခုလည်းထွက်ခဲ့ပူတယ်လေဆိုတော့အခုလို့ဒီမြန်မာနိုင်ငံမှာဒီနိုင်ငံရေးအခြေအသေးတွေလူမှုစီးပွားအခြေတဲ့ပြင်အခုဆိုကိုဗစ်ကပ်ပြီးပေါ့နော်ကျန်းမာရေးဘက်မှဆိုရင်လည်းဒီလိုအကျရိုက်နေတဲ့အချိန်မျိုးဒီလိုအချိန်မျိုးမှာဒီခရီးယန်ဒီတရားရှင်တွေအမျိုးသမီးတွေပေါ့နော်အထူးသဖြင့်သူတို့ရဲ့ဒီလူမှုအတိုင်းဝိုင်းကောင်းမွန်ရေးအတွက်မေတ္တာတရားနဲ့ပါဝင်ပြီးတော့စောင့်ရှောက်တဲ့နေရာမှာသူတို့တွေရဲ့အခန်းကဏ္ဍပေါ့နော်ဒါကဘယ်လောက်ထိအရေးကြီးတယ်လို့ထင်တယ်လဲပြောပြပေးပါလား
ကျွန်မအမြင်ပေါ့နော်အမျိုးသမီးတွေဆိုတာကလေငူပေါ့အိမ်တောင်ရှိရှိမရှိရှိမိခင်စိတ်ကပါလာတာမူးကြဲဟိုကဒီမိခင်စိတ်မေတ္တာစိတ်ပေါ့နော်မေတ္တာစိတ်ပူနာတတ်တဲ့စိတ်ကျင်နာရဲ့စိတ်ပြီးတော့သူများခက်ခဲတဲ့အခါမှာဟိုဂယုစိုက်တတ်တယ်ပေါ့နော်မျိုးသမီးတွေကလူတွေကိုကူတဲ့အခါမှာအမျိုးသားတွေနဲ့အဲ့ဒီနေရာလေးတွေမှာသူကကြွားချားတယ်ပေါ့လေဆိုတော့အိုးတော်လည်းရေးအစမှာဆက်ပြီးတော့ပြစ်ခတ်လာတဲ့အချိန်မှာဒီမီဒီယာတွေကနေပြီးတော့မှကျွန်တော်တို့တွေ့ရဒီအခုကျွန်တော်တို့ကချင်ပြည်နယ်ရပဲဒါပေမဲ့သူကမြစ်ချီနာအဲ့ဒီစစ်တဲ့ကအထွက်ပြီးတော့မှလူတွေအရှိန်မှာရက်ပေးလိုက်တယ်ကျတော့မိခင်စိတ်ရဲ့အရင်းကပေါ့နော်မိခင်စိတ်ရဲ့အရင်းကဘာဖြစ်လဲဆိုလို့ရှင်ကိုသားသမီးတွေအတွက်ဒုက္ခရောက်လာပြီကိုသားသမီးတွေရဲ့ဘေးဒုက္ခနဲ့ကြုံလာပြီဆိုလို့ရှင်သူတို့အသက်ကိုပဲမငဲ့ပဲနဲ့ကိုဘာဖြစ်နေဖြစ်သွားပါစေဖြစ်သွားပါစေကိုသားသမီးတွေမဖြစ်သွားဖို့ကအရေးကြီးတယ်ဆိုတော့ဒီသတ္တိပေါ့နော်သတ္တိအင်အားအဲ့ဒါရှိတယ်နောက်ပြီးတော့ဒုတိယတစ်ချက်နေတော့ဒီနာကျင်မှုတွေဒုက္ခတွေခံနိုင်တဲ့စွမ်းပေါ့ဒီခံနိုင်ရည်ကပြောရမှာဆိုလို့ရှိရင်အမျိုးသားတွေတဲ့အမျိုးသမီးတွေကပို့ပြီးတော့မှခံနိုင်ရည်ပိုင်းမှာရှိတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးအချိန်မှာလူတွေဘက်ကနေပြီးတော့မှစိတ်ဒုက္ခတွေဒီပေါ့နာကျင်မှုတွေဝေဒနာတွေအများကြီးခံရတဲ့အချိန်မှာအမျိုးသမီးတွေကဒီဟိုသူ့မွေးရပါပေါ့မွေးရပါရှိတဲ့ဒီအကြီးအချင်းတွေကဒီဒုက္ခဒီမတရားမှုဒီအနှိမ့်ထယုံကြီးကိုပါဝင်ကူညီတဲ့အခါမှာအရန်ကိုမှအရေးပါတယ်အရန်ကိုမှလည်းထိရောက်တဲ့အပိုင်းလို့ကျွန်မမြင်ပါတယ်ရှင
်ဟုတ်ကဲ့ပါ sister ဆိုတော့လက်ရှိမှာဒီကိုဗစ်ကပ်ဘေးနောက်ဒီအာနာသိန်းထားတဲ့အတွက်မလို့စစ်ဘေးပေါ့နော်အချက်တဲတွေမျိုးမျိုးကြုံနေရတဲ့အချိန်မှာပြည်သူတွေအတွက်စိတ်ပိုင်းဆိုင်ရာကြန့်ခိုင်မှုတွေပိုရှိလာဖို့အတွက်ကို sister အနေနဲ့ဘာတွေများအကြံပြုချင်ပါလဲရှင
်ဘာတွေအကြံပြုချင်လဲဆိုလို့ရှိရင်တော့လက်ရှိကြုံတွေ့နေရတဲ့ဒီဘေးဒုက္ခတွေကြောင့်လူတွေရဲ့စိတ်ဒုက္ခအကြီးကြီးကြုံနေရတယ်။ပြီးတော့စိတ်ပိုင်းဆိုင်ရာစကြန့်ခံအောင်ဒီလိုမျိုးလုပ်ဖို့လူလဲဆိုလို့ရှိရင်ဒီမတရားမှုတွေမှာပေါ့နော်ကျမကြားတာဒီစိတ်ပညာရှင်တယောက်လဲပါပြီးတော့မှလူတွေကိုတိုက်စိတ်သက်ပိုင်းဆိုင်ရာမှာပို့ပြီးတော့မှဒုက္ခစိတ်ဒုက္ခကိုပေးနေတဲ့အပိုင်းမှာရှိတယ်။ဆိုတော့ဒီလူတွေကိုကျမအားပေးချင်တာတော့ဘယ်တော့မှ အရှုံးမပေးဘူးဆိုတဲ့စိတ်နဲ့ဆက်သွားပါပြီးတော့ဒီအရာရာကိုကိုယ်စိတ်ရင်းနဲ့လုပ်ပါကိုယ်စိတ်ရင်းဆိုကိုယ်မှာမေတ္တာစိတ်ကောင်းတဲ့စိတ်လေးတွေရှိတဲ့အတွက်အဲ့ဒီစိတ်အရင်းခံလေးတွေနဲ့ပဲလုပ်ပါလို့အားပေးချင်တယ်နောက်တစ်ချက်ကသူတို့ကကိုယ်ကိုဝိုးပြီးတော့စိတ်တကြပြီးတော့အရှုံးပေးပြီးတော့အညံ့ခံစေချင်တဲ့အချိန်မှာကိုယ်ကိုခန္ဓာတည်သွားပါစေဒီတော့မှကိုယ်စိတ်ဓာတ်တော့အပြက်အစီးမခံလိုက်ပါနဲ့လို့အားပေးချင်တယ်နောက်ပြီးတော့တချို့နေရာမှာလေစိတ်ဓာတ်ကလေးတွေပျက်စီးလာတာတွေ့ရတယ်အဲ့တော့အဲ့ဒါမျိုးကိုကိုမပါပါခြင်းနဲ့မြန်မာပြည်သူတွေရဲ့ကောင်းမြတ်တဲ့စိတ်ဓာတ်တွေဆက်ပြီးတော့ထိန်းထားပြီးတော့မှာပေါ့နော်ဒီမတရားမှုတွေပျောက်သွားအောင်ကိုကိုယ်ကလုံနိုင်ပါရဲ့ဆိုတော့အားပေးခြင်းဆိုတော့ဘယ်တော့မှစိတ်ဓာတ်မချလိုက်ပါနဲ့လို့ပဲအားပေးခြင်းပါတယ
်ဟုတ်ကဲ့ပါ sister အခုလို့ချိန်ပေးပြီးတော့ထေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျမလည်းပဲကျေးဇူးအများကြီးတင်ပါတယ်ကောင်းသောဒူရင်းကူလာရှင်ရဲ့အားလုံးရဲ့ကုစားရောမြန်မာပြည်သူတွေရဲ့အားလုံးရဲ့ကုစားတို့အတန်လေးကိုချုပ်ပြီးခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်
ခုလိုမျိုးအမျိုးသမီးကန္တာပြီးသွားပြန်တော့နောက်တခါဒီတုဒ္ဒဆုလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်အခုတပတ်မှာအိမ်ငှားကမပေးနိုင်တာကြောင့်နေအိမ်ကနေအတင်းကျပ်ဖေရှားခံရမှာကိုရင်ဆိုင်နေရတဲ့အမေရိကန်တွေနယူးယောက်မြို့ကရွှေပြောင်းအခြေချသူတွေရဲ့သူတို့မွေးရဇာတိမြေဘောသဘောထားစာရာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
သူတို့ရောအခုဆက်မှုတွေထပ်မံဖြစ်ပေါ်နေတဲ့ American ပြည်အောင်စုမှာအလွတ်လက်မဲ့ဖြစ်ပြီးတော့အိမ်ငှားကမပေးနိုင်တာကြောင့်နေအိမ်ကနေဖျက်ရှားခဲ့ရမယ့်အရေးကိုလူတော်များများရင်ဆိုင်နေရပါတယ်။အင်ရှင်ကအတင်းကျပ်နှင်မချနိုင်အောင်အစိုးရကဥပဒေထုတ်ပြန်ခဲ့ပေမယ့်လေဒီဥပဒေတရားကိုထပ်မတိုးတော့တာကြောင့်အခုလိုအခြေအနေဆက်ရောက်လာတာပါ။နေအိမ်ဘော်ကနေဖျက်ရှားမပေးရရင်ကူညီသူတွေလည်းရှိတဲ့အကြောင်း AP တရင်ကိုအခြေခံပြီးတော့တင်ပြပေးရမယ်။ကိုဗစ်ကရောဂါစဖြစ်ခါစားနောက်ပိုင်းမှာလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တာကြောင့်အိမ်ငှားနေသူတွေအိမ်လာကမပေးနိုင်ရင်တော့အိမ်မော်ကနေမချရဘူးလို့အမေရိကန်ဆွေရကစီမင်းဥပဒေထုတ်ပြန်ထားတာပါဒါပေမဲ့လည်းတရားရုံးချုပ်ကနေဒီစီမင်းကိုဩဂုတ်လဆန်းကစပြီးတော့ထက်သက်တန်းတိုးမှမဟုတ်ဘူးလို့အရေးအမွေပြထားတာကြောင့်သမ္မတဂျိုးဘိုင်ဒန်ဆွေရကလည်းတခြားရွေးစရာမရှိတော့ဘဲသက်တန်းထက်မတိုးတော့တာဖြစ်တယ်လို့ဆိုပါတယ်ဒီသတင်းဟာကျန်းမာရေးမကောင်းသူတွေအလုံးလက်မဲ့ဖြစ်နေသူတွေအဖို့တော့ရွေးချယ်စရာလမ်းမရှိတော့တဲ့အခြေအနေဆက်ရောက်သွားပါတယ်ရိုးအိုင်လန်ပြည်နယ် West Warwick မှာနေထိုင်သူရူရှန်နာရှက်ဖာက
And I think it really should continue because we're going through another cycle.
ကိုဗစ်ရောဂါထပ်ကူးဆက်ပြန့်ပွားနေတာကြောင့်အိမ်မော်ကနေအတင်းကျပ်ဆင်းခိုင်းတာမျိုးမဖြစ်အောင်ဆက်လုပ်ပေးသင့်ပါတယ်။ Delta မျိုးကွဲကြောင့်တော်တော်များများကျန်းမာရေးထိခိုက်ပြီးအန္တရာယ်နဲ့ရင်ဆိုင်နေရတာပါ။ကျမဆိုရင်လည်းအသက်ရှူဆက်နေရတာကြောင့်ဖျက်ဆစ်လို့ပါတယ်။အိမ်ကသာနှင်ချခံရရင်ဘယ်ကိုသွားပြီးတော့အသက်ရှူဆက်မီးပလက်ထိုးရမလဲမသိတော့ပါဘူး။
သူကကျန်းမာရေးမကောင်းသူဖြစ်တာကြောင့်အစိုးရထောက်ပံ့ခြင်းနဲ့ယက်တီနေတာဖြစ်ပြီးသူ့ရဲ့လက်တွဲဘော်ကလည်းကယောဂါကာလအလုပ်လုပ်မဲ့ဖြစ်သွားတာကြောင့်အခုခါမှာအိမ်လာကပေးစရာမရှိဖြစ်နေပါရယ်ကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကြောင့်တကြောပြန်ကူးစက်မှုတွေအခုလိုများလာချိန်မှာအစိုးရအနေနဲ့အကူအညီပေးဖို့လဲသူကမျှော်လင့်နေတာပါလွန်ခဲ့တဲ့စနေနေ့ညတကောင်ရံမှာတက်တန်းကုံဆိုးနဲ့အိမ်ရှင်ကနှင်မချရေးဥပဒေကိုအောက်တိုဘာ18ရက်အထိတက်တန်းတိုးဖို့တော့လွှတ်တော်ကအစိုးရကိုတိုက်တွန်းခဲ့ပါသေးတယ်ဒါပေမဲ့လည်းတက်တန်းတိုးဖို့အကောင့်ထဲပေါ်မလာတာကြောင့်လွှတ်တော်အမတ်ကိုရိုင်းစနပြတာတွေရှိလာပါတယ်မစ္စိုရီပြည်နယ်ကအမေရိကန်အောက်လွှတ်တော်အမတ်ကော်ရီဘုရှ်က
I'm here because right now 7 to 11
ကျမဒီမှာဘာကြောင့်ရောက်နေတယ်ဆိုတော့အခုဆိုရင်ခုနှစ်တန်းကနေ7တန်းကြာလူရည်ဟာအခက်ခဲတွေရင်ဆိုင်နေရပါတယ်အစိုးရကအင်အားကမပေးနိုင်သူတွေကိုအိမ်ပေါ်ကနေအတင်းကျပ်နှင်မချဖို့စီမင်းထုတ်ထားတာကတက်တန်းကုန်သွားပြီးတဲ့နောက်အဲ့ဒီတည်းကတော်တော်များများဟာအိမ်ပေါ်ကနေအတင်းကျပ်နှင်ချခံနေရတာပါလွှတ်တော်ကလည်းဒီစီမင်းတက်တန်းတိုးဖို့မဆောင်ရွက်နိုင်သလိုတမရနဲ့ CDC ကလည်းဘာမှဆက်မလုပ်ပါဘူး
သမရအိမ်ပြည်တော်ကပြည်내အသုံးစရိတ်ချပေးထားတဲ့အထက်ကနေအခက်အခဲရင်ဆိုင်နေရသူတွေကိုကူညီဖို့တော့ပြောထားပါဗျ။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာဆိုရင် Hope လို့ခေါ်တဲ့အစီအစဉ်ကနေခရိုင်အသေးဆုံး88ခုရဲကဝင်ငွေနဲ့မိသားစုတွေအတွက်အိမ်ငှားကနေမီးဖို့ရေဖို့ပေးပေးပါရယ်။တချို့ခရိုင်ကြီးတွေမှာလည်းဒီလိုအစီအစဉ်မျိုးတွေတည်ကြားရှိပါရယ်။ပြည်내အစိုးရကနေမြောက်ကယ်ရိုလိုင်းနားကလူစုကိုကူညီဖို့အသုံးစရိတ် 1.3 ဘီလီယံကျော်တည်ကြားသုံးစွဲတော့မှာပါ။ပြည်내အစိုးရရဲ့ထောက်ပံ့ကြေးရဖို့အကူအညီလိုအပ်နေသူတွေအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့အဖွဲ့တွေလည်းရှိပါရယ်။အခမဲ့ကူညီနေတဲ့ဥပဒေအကြံပေးအီလီယာနာဒိုင်ယက်စ်က
Right now people are going through a hardship, you know, with jobs.
အလုံးလက်မဲ့ဖြစ်ပြီးတော့အလုံးမလုံရတော့တာအထူးသဖြင့်အမျိုးသမီးတွေဆိုရင်အိမ်မှာနေပြီးတော့ခလီထင်းရတဲ့အကြောင်းအလုံးလည်းမလုံနိုင်တဲ့လို့ကြောင်းလည်းမတက်နိုင်တာကြောင့်အခက်အခဲတွေအများကြီးနဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်ငွေကြေးအခက်အခဲဖြစ်ပြီးတော့အိမ်လာကမပေးနိုင်တဲ့အခါမှာအိမ်ရှင်တွေကလည်းအတင်းကျပ်ဖယ်ချဖို့လုပ်ပါတယ်
မြောက်ကေရိုလိုင်းနာကအင်္ဂါနေထိုင်သူ73ယောက်မှာတယောက်ဟာနောက်လအတွက်အခန်းငါးကပေးစရာမရှိလို့စိုးရင်ပူပန်နေရသူပါမြောက်ကေရိုလိုင်းနာကလီဗလန်ခရိုင်ကရဲအရာရှိတွေလည်းအခန်းကမပေးနိုင်တဲ့အင်္ဂါတွေအခန်းကနေဖယ်ပေးဖို့တရားရုံးရဲ့ဆုံးဖြတ်ချက်အတိပေးစာကိုမကြာခဏဆိုသလိုလိုက်လံပို့ဆောင်ပေးနေရပါတယ်ဒါပေမဲ့လည်းမြောက်ကေရိုလိုင်းနာနဲ့မစ်ဇိုရီပြည်နယ်ကတချို့တရားသူကြီးတွေကတော့ဖက်ဒရယ်အစိုးရရဲ့ဆုံးဖြတ်ချက်ကိုမတိကျကျွန်ပြုပေးနေကြတယ်လို့နေထိုင်စရာအခက်အခဲဖြစ်နေသူတွေအရေးဆောင်ရွက်ချသူတွေကပြောပါရယ်အိမ်ငါးကပပေးသူတွေကိုအိမ်ရှင်ကတရားရုံးမှာအမှုဆွဲဆိုတင်သွင်းရပြီးတရားသူကြီးအမိန်နဲ့ရဲဌာနကနေတဆင့်အိမ်မော်ကနေဆင်ခန်းရတာပါကလီဗလန်ခရိုင်ရဲအရာရှိဒေးဗစ်ရော့ဘ်က
We would have 2 to 3 evictions a day.
အရင်ကတော့တရက်ကို2-3 ရှိပါတယ်။အခုတော့ကံကောင်းစွာနဲ့ပဲတပတ်မှ2-3သာရှိပါတော့တယ်
။တချို့ကလည်းတရားရုံးမှာအမှုရင်ဆိုင်ရမယ့်အချိန်ကြာမှအိမ်ငါးကပေးနိုင်တာပါ။
So in this instance she explained to me that she
ငါးကားပြီးပြီလို့သူကပြောပါတယ်ဒါဆိုရင်တော့တရားရုံးချင်းနေမှာပြီးပြီးကြောင်တက်တည်လာပြုံပါပဲ
အမေရိကန်သံကောင်စင်းဌာနရဲ့ဇူလိုင်5ရက်စတန်းအရအမေရိကန်3.6 တန်းလောက်ဟာနောက်နှစ်လအတွင်းနေငါးနေအတင်းကျပ်ဖယ်ရှားခံရမယ့်အခြေအနေရင်ဆိုင်နေရတယ်လို့ပြောပါတယ်ကိုဗစ်ကရောဂါကြောင့်အမေရိကန်တွေအနေနဲ့လူမှုထိတွေ့ဆက်ဆံရေးဘိုင်းမှာရောစီးပွားရေးဘိုင်းမှာရောဘလို့ရရင်ဆိုင်နေရလဲဆိုတာကိုသိဖို့ဒီစတန်းကိုနှစ်ပတ်တစ်ချိန်ကောက်ခံနေတာဖြစ်ပြီးလိုအပ်ချက်အချို့ဖြည့်ဆည်းပေးနိုင်မှုလဲအားလုံးကကြိုးပမ်းနေပါတယ်ခင်ဗျာနယူးယောက်လောင်အိုင်လန်ဒေသမှာအာဖဂန်နစ္စတန်ကနေရွှေ့ပြောင်းအခြေချလာတဲ့ဆစ်ခ်နဲ့ဟိန္ဒူအတော်များများနေထိုင်ကြပါတယ်အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေပြန်လည်ထွက်ခွာချိန်မှာသူတို့နေထိုင်ခဲ့ရဒေသနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတာပါဂရုနနက်ဒါဘာစစ်ဖျားเจ้าဟာနယူးယောက်ပြည်နယ်ဟက်စ်ဗေးလ်မှာရှိပါတယ်။ဒီဖျားเจ้าနီးနားမှာနေထိုင်ကြတဲ့ဘာသာဝင်တွေဟာသူတို့နေထိုင်ခဲ့ရာအာဖဂန်နစ္စတန်ရှေ့ရင်းနဲ့ပတ်သက်ပြီးတော့လည်းဒမလာဆူတောင်းကြပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကပြန်ဆုတ်ခွာပြီးတဲ့နောက်မှာတာလီဘန်တွေကနေမီတွေတစပိုသိမ့်ပိုက်လာခဲ့တဲ့ဆိုတော့သတင်းတွေထွက်လာချိန်မှာပဲအကြမ်းဖက်ပြည်ပခါတွေပိုပြင်းထန်လာမှကိုသူတို့ကစိုးရိမ်နေတာပါ Afghan Sikh တဦးဖြစ်တဲ့ Belbia Singh Pawa က
In my opinion I think the civil war going to start again.
ဒီရင်းစစ်ကြောပြန်ဖြစ်အောင်မှာပါ။တာလီဘန်တွေကိုရှုံးပေးလိုက်ရပြီး Afghan ဆိုရ6လလောက်ပဲခံမထင်ပါလေ
။မတူကွဲပြားတဲ့ယဉ်ကျေးမှုတွေကြောင့်လဲ Sikh တွေ Hindu တွေဟာ Afghanistan မှာခွဲခြားဆက်ဆံခံရပါတယ်။ Afghan Sikh တဦးဖြစ်တဲ့ Harban Singh Vora က
When we go to the street, when we go to the college, when we go to the school.
အပြင်သွားရင်ပဲဖြစ်ဖြစ်ကျောင်းတွေကောလိပ်တွေမှာကျွန်တော်တို့ဟာအမြဲအနှိမ်ခံရပါတယ်။သူတို့ကဟိန္ဒူနဲ့စစ်တွေကိုအမြဲမကောင်းပြောပါတယ်
။1980ခုနှစ်လောက်တုန်းကဆိုရင်အာဖဂန်နစ္စတန်မှာစစ်နဲ့ဟိန္ဒူ9သိန်းကျော်နေထိုင်ကြတယ်လို့2020ခုနှစ်ကထုတ်ပြန်တဲ့ EU ခေါ်လုံခွင့်လျှောက်ထားရေးဆိုင်ရာယုံအစဉ်ခန်းစာမှာဖော်ပြပါတယ်။အမေရိကန်ရဲ့2020ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစဉ်ခန်းစာမှာတော့စစ်နဲ့ဟိန္ဒူ400လောက်သာကျန်တော့တယ်လို့ဆိုပါတယ်။ခုခါမှာအမေရိကန်တပ်ဖွဲ့တွေဆုတ်ခွာသွားပြီးနောက်အတော်များများလဲပါကစ္စတန်အိန္ဒိယဘက်ထွက်ပြေးခိုလုံနေကြပါတယ်ဂရုနာနက်ဒါဘာစစ်ဖျားเจ้าနဲ့တိတ်မွေးလာတဲ့နေရာမှာတော့အာဖဂန်ဟိန္ဒူတွေရဲ့အစာမိုင်ဖျားเจ้าရှိပါတယ်ဖျားเจ้าဂေါပကအဖွဲ့ဝင်စန်တာလူထရာက
I know it was in talks from the previous government
ဒီကရဲဆိုရတဲ့တန်းတွေကပြန်ဆုတ်ခွာမယ်ဆိုတာမျိုးပြောနေပြီမဲ့ချက်ချင်းဆိုသလိုဖြစ်လာမယ်လို့မထင်မိခဲ့ဘူး
တာလီဘန်တွေကလူနည်းစုတွေရဲ့အခွင့်အရေးကိုပေးမယ်ဆိုပြီးဂရီပေးထားတာကိုယုံသူအနည်းငယ်ရှိပါတယ်။နှစ်20ကြာအာဏာကိုလက်လွတ်ခဲ့ရသူတွေအနေနဲ့သူတို့ရဲ့အမြင်တွေပြောင်းလဲကောင်းပြောင်းလဲသွားလိမ့်မယ်လို့မျှော်လင့်နေတာပါ။ GOPK အဖွဲ့ဝင်တဦးဖြစ်တဲ့ Belbram Kaka က
I'm very hopeful that at least now the fact that you
American တွေတော်တော်ကြာနေခဲ့တယ်ဆိုတော့အများကြီးမျှော်လင့်ပါတယ်။သူတို့ကိုအမြဲဆောင်ကြည့်နေမယ်ဆိုတဲ့စိုးရိမ်မှုကြောင့်အရင်ကလိုအဆုံးရောက်လောက်ရက်တွေရော့သွားမယ်လို့ထင်ပါတယ်
။ဒီချင်းချင်းမှာတော့ဇာတိမြေအာဖဂန်ကိုပြန်လည်ဖို့ဆန္ဒရှိပေမယ့်လေဒီအတွေ့ဘယ်တော့အကောင့်တွေပေါ်လာမလဲဆိုတာကတော့မသေးချာမရေရာပဲဖြစ်နေပါခင်ဗျာ။
အခုတခါတော့သိပ္ပံနဲ့နေပညာအစီအစဉ်နားဆင်ဖို့အလှည့်ရောက်လာပါပြီ။ဒေါခင်မျိုးသက်ကပြောပြမှာပ
ါ။ဒီတစ်ပတ်တော့အောက်ဆီဂျင်အစိတ်သင့်တဲ့အကြောင်းဆေးပညာရှင်ဒေါက်တာတင့်ဆွေကိုမေးမြန်းပြီးသင်ပြပေးမှာပါ။
ုန်လုံးပေါ့နော်ကျွန်တော်တို့လေထဲမှာပါတဲ့အောက်ဆီဂျင်27ရာခိုင်နှုန်းပါတဲ့ပုံမှန်လေကိုကျွန်တော်တို့ရှူကြတာဟာဒါအသက်ရှင်ဖို့အတွက်အလွန်အရေးကြီးတယ်အလွန်ကောင်းပါတယ်ဒါပေမဲ့လိုလာတဲ့များသွားရင်အသက်အန္တရာယ်ကိုရပ်ရှာနိုင်ပါတယ်ခင်ဗျအောက်ဆီဂျင်လေထဲမှာရှူတဲ့အထက်မှာများတာကိုကျွန်တော်တို့ hyper oxia ပေါ့နော်စီစလုံးပေါ့နော်အဲ့ဒီကနေတစ်ဆင့်အဆိပ်တက်လို့ရှိရင်အောက်ဆီဂျင် toxicity သို့မဟုတ် oxygen poisoning လို့ကျွန်တော်ခေါ်ပါတယ်ခင်ဗျဖြစ်နိုင်ပါတယ်အဲ့လိုဖြစ်နိုင်ခြေကလည်းမတူဘူးခင်ဗျနှစ်မျိုးရှိပါတယ်တစ်ခုကတော့ဒီအောက်ဆီဂျင်ကိုပုံမှန်27ရာခိုင်နှုန်းပါတဲ့လေမုတ်ပဲနဲ့အောက်ဆီဂျင်ကိုများအောင်ပေါ့နော်စိတ်ပညာအသုံးဆို concentrate ပေါ့နော်များအောင်လုပ်ပြီးတော့အဲ့ဒါကိုအချိန်တူတူအတွင်းမှာရှူမိလို့ရှိရင်လည်းအောက်ဆီဂျင်အစိတ်တင်ခြင်းတစ်မျိုးဖြစ်နိုင်ပါတယ်အဲ့လိုအစိတ်တင်လို့ရှိရင်သူကချက်ချင်းဖြစ်တယ်နိုင်ပိုင်းတွင်ဖြစ်တယ်နောက်တစ်ခါအုံနောက်နဲ့အာယုံကြိုးကိုထိခိုက်ပါတယ်ဒါဖြစ်နိုင်ခြေနံပါတ်1ပေါ့နောက်ဖြစ်နိုင်ခြေနံပါတ်2ကတော့ခုနလောက်မများတဲ့အောက်ဆီဂျင်ကိုလိုလာတဲ့ပိုတော့ပိုမယ်ပေါ့နော်ဒါမျိုးအချိန်ကြာရာရှူနေလို့ရှိရင်နာရာရှိအောက်ဆီဂျင်အစိတ်တင်ခြင်းဖြစ်ပါတယ်အဲ့ဒီလိုဖြစ်ရင်တော့သူကအဆုတ်ကိုတက်ရောက်ပါတယ်ခင်ဗျအဲ့တော့ဒီဖြစ်နိုင်ခြေနှစ်မျိုးလုံးဟာဆိုးလို့ရှိရင်တော့အသက်အန္တရာယ်အထိဒုက္ခပေးနိုင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဒီဘယ်လိုလူမျိုးတွေမှာဒီအောက်ဆီဂျင်အစိတ်တင်တာမျိုးဖြစ်ပါသလဲဆရာ
အစိတ်တင်ခြင်းကဖြစ်နိုင်တဲ့လူ၃မျိုးရှိတယ်ခင်ဗျပထမတစ်မျိုးကတော့ကျွန်တော်တို့ကိုဗစ်လူနာတွေပေါ့နော်အောက်ဆီဂျင်ပေးရတဲ့လူနာတွေပေါ့ဆေးစာနဲ့ပြောရင် hyperbaric oxygen therapy လို့ခေါ်ပါတယ်ခင်ဗျဒီနေရာပြင်အထူးပြုလုပ်ထားတဲ့အောက်ဆီဂျင်ကိုပေးပြီးကုသတဲ့လူနာတွေသူတို့မှလည်းအစိတ်တင်ခြင်းဖြစ်နိုင်တယ်နောက်တစ်ခုကဆေးရုံတွေမှာလမစီပဲမွေးတဲ့ကလေးပေါင်ချိန်ရော့ပြီးမွေးတဲ့ကလေးတွေကိုအောက်ဆီဂျင်ပေးရပါတယ်အဲ့ကလေးတွေမှာလည်းတတ်မှတ်ညွန်ကြားချက်တည်းမညီဘူးဆိုရင်သူတို့လည်းအစိတ်တင်ဖြစ်နိုင်တယ်။နံပါတ်3အမျိုးအစားကတော့အောက်ဆီဂျင်ဘူးကိုကြောမှာတင်ပြီးတော့ရေငုပ်တဲ့ရေငုပ်သမားတွေပေါ့နော်။အဲ့3မျိုးမှာအောက်ဆီဂျင်အစိတ်တင်ခြင်းဖြစ်ပါတယ်။ဖြစ်တဲ့အခါမှာ alveolines ဟိုအသေးဆုံးလေအိတ်ကလေးတွေ cell ဖုံးလွှာလေးတွေကပျက်စီးကုန်တယ်။ပျက်စီးပြီးတော့အဲ့မှာသူ့အလုပ်လုပ်တဲ့အောက်ဆီဂျင်ယူကာဗွန်နိုက်အောက်ဆိုက်ထုတ်တဲ့အလုပ်ကိုမလုပ်နိုင်တော့မလုပ်နိုင်တဲ့တွေလူဟာအောက်ဆီဂျင်ရသလောက်မရတဲ့အခါမှာခန္ဓာကိုယ်မှာအရေးကြီးတဲ့အင်္ဂါအစိတ်ပိုင်းတွေအောက်ဆီဂျင်မဝပါဘူးအဲ့ဒီမှာအရေးကြီးတာကအုံနှောက်ပေါ့နော်အုံနှောက်နဲ့အာရုံကြောမှာအောက်ဆီဂျင်မဝတဲ့အခါမှာလူနာဟာစိတ်ပိုင်းဆိုင်ရာအုံနှောက်ပိုင်းဆိုင်ရာလက္ခဏာတွေတက်ရောက်ပါတယ
်အုံနှောက်ပိုင်းဆိုင်ရာမှာထိခိုက်သွားရင်ဒီတွေ့ရတဲ့လက္ခဏာတွေကဘာတွေပါလဲဆရာ
အဲ့ဒီလက္ခဏာတွေကိုတန်းစီပြီးတော့မှတ်သားဖို့လွယ်အောင်ပြောရရင်အောက်ဆီဂျင်အစိတ်တင်လို့ရှိရင်အုံနှောက်နဲ့အာရုံကြောကြောက်ခေါင်းကိုက်တာတို့စိတ်တူတာဆူရိမ်တာခေါင်းမူတာနောက်တစ်ခါသူဘယ်နေရာဆဲဥမာဆိုဆေးရောက်နေမှန်းတော့သူမသိဘူးပေါ့အခါသူရဲ့အသက်ရှူနှုံးကလည်းသူများတဲ့ပုံမှန်နဲ့အရင်ရတဲ့ပုံပြီးညံ့တယ်နောက်တချို့လူနာတွေကြွတ်ထိုးပါတယ်ခင်ဗျချမ်းတယ်တုံတယ်လူကလည်းအားမရှိဖြစ်တယ်ဟိုခြေလေးလက်တွေလည်းထုံကျင်တယ်မျက်စိကလည်းအကြည့်မကောင်းနားကလည်းဦးပြောနားထဲမှာအတန်နေကြနောက်နားအကြမကောင်းပြို့တယ်လက်တွေတုံနေတယ်နောက်ဆုံးမှာတက်တယ်ပေါ့နော်ကျွန်တော်ဟိုမပြောကောင်းမဆိုတော့ဝေယူပြန်လို့ပေါ့နော်တက်တဲ့ဟာတွေဖြစ်နိုင်ပါလေခင်ဗျအ
ောက်ဆီဂျင်ကောင်းကောင်းမရဘူးဆိုလို့ရှင်အဆုတ်ပိုင်းမှာဘယ်နေရာတွေကိုထိခိုက်ပါလဲရှင
်ဟုတ်ကဲ့ထိခိုက်တဲ့နေရာကတော့ကျွန်တော်တို့ alveoli ခေါ်တဲ့ဟိုအသေးဆုံးလေအိတ်ကလေးတွေမှာဖြစ်ပါတယ်အဲပျက်စီးတယ်ရောင်တယ်အဲအဲ့ဒီမှာအရည်တွေအချွဲတွေပြည့်နေပါပေါ့နော်အဲ့လိုပြည့်လို့ရှိရင်လူနာဟာဘယ်လိုလက္ခဏာတွေခံစားရမလဲဆိုတော့အသက်ရှူတဲ့အခါမှာခံစားမှုပုံစံတွေရှိတယ်ခင်ဗျာလူတိုင်းသိတယ်အဲ့ဒီပုံစံအရင်လိုမဟုတ်တော့ဘူးပြောင်းလာတယ်နောက်တစ်ခါအသက်ရှူတာကပူလောင်တယ်လို့ပေါ့နော်အဲ့လိုခံစားရတယ်နောက်တစ်ခါထိန်းလို့ကိုမရအောင်ချောင်းအဆက်မပြတ်ဆိုးတယ်ခင်ဗျာနောက်တချို့ဆိုရင်ချောင်းဆိုးရင်သွေးပါပါတယ်ကိုကကိုဗစ်ကြောင့်ချောင်းဆိုးသွေးပါဖြစ်နိုင်တယ်နောက်လူနာဟာအသက်ရှူမဝဘူးဘယ်လောက်ရှူရှူနောက်တစ်ခါကျွန်တော်တို့ကိုပူမယ်နှာခေါင်းမှာကြည့်လိုက်ရင်နှာခေါင်းကိုဖုံးထားတဲ့အတွန်းအလွှာလေးရဲနေပြီသူ့ကိုဓာတ်မှန်ရိုက်လို့ရှိရင်ကျွန်တော်တို့ pulmonary edema လို့ခေါ်တယ် edema ဆိုတာရောင်တာပေါ့နော်ကိုရောင်တယ်သူကလည်းအဆုတ်ကျိုးကိုရောင်နေတယ်နောက်ငကြက်နဲ့ပဲနားထောင်ယူနေငကြက်ထဲမှာအသက်ရှူတာမတူတဲ့အတန်းတွေကိုကြားပါတယ်ခင်ဗျာဒါကတော့ဟိုအဆုတ်ပိုင်းဆိုင်ရာတက်ရောက်မှုတွေဖြစ်ပါတယ်ခင်ဗျာ
ဆိုတော့ဒီလိုမျိုး oxygen ဒီအဆိပ်တက်တဲ့လက္ခဏာတွေတွေ့လာလို့ရှင်ဘလို့အဆင်ပြေအောင်ပြန်ပြီးလုပ်ပေးလို့ရပါလဲဆရာ
လက္ခဏာနှစ်မျိုးပေါ့နော်အုံနှောက်နဲ့အာယုံရောဆိုင်ရာလက္ခဏာနဲ့အဆုတ်ပိုင်းဆိုင်ရာလက္ခဏာတွေတွေ့လို့ရှိရင်ဆရာဝန်ကနေပြီးတော့အဲချက်ချင်းကုသမှာဒါအရေးပေါ်ဖြစ်ပါလားခင်ဗျ ဒီအစုပ်ပိုင်းဆိုင်ရာဆိုရင်24နာရီအတွင်းမှာလက္ခဏာတွေပေါ်တယ်အဲဒါကြောင့်24နာရီအတွင်းမှာအရေးပေါ်ကုသမှုတို့ပါတယ်ကုသနည်းမှာပထမအုပ်စုကတော့ပေးနေတဲ့ပုံမှန်တဲ့များအောင်လောက်ထားတဲ့အောက်ဆီဂျင်ကိုလျှော့ချရပါမယ်ချက်ချင်းပြုံးစားကြီးတော့ရက်တာမသိဘူးဒါကြောင့်အောက်ဆီဂျင် flow rate လို့ခေါ်တဲ့စီစဉ်နှုန်းကို1မိနစ်ဘယ်နဲ့လီတာဆိုတဲ့လီတာကိုလျှော့ချရပါမယ်ကုသနည်းနောက်ထာတွေကတော့သူလူနာဘာခံစားရတယ်လဲဆိုတဲ့အချက်လက်တွေကိုမူတည်ပြီးကျွန်တော်တို့ပေးရပါတယ်
ဒီဆေးရုံနဲ့လည်းအခုမသွားနိုင်ကြဘူးပေါ့နော်ဆရာဝန်နေနဲ့လည်းမတွေ့နိုင်ကြဘူးဆိုလို့ရှိရင်အိမ်မှာပဲကုသနေတဲ့လူနာတွေအတွက်ကောအရေးပေါ်ဘာတွေလောက်တန်လဲဆရာပြောပြပေးပ
ါ80ရာခိုင်နှုန်းလူနာတွေကအိမ်မှာပဲနေကြရပါတယ်ပမာပြည်ဆိုရင်တော့အဲ့ဒီတဲ့မကလူနာတွေကဆေးရုံနဲ့မသွားနိုင်ဆေးရုံနဲ့လည်းလက်မခံစသဖြင့်ပေါ့နော်အကြောင်းအကြောင်းကြောင့်ဆိုတော့အိမ်မှာနေကြရတဲ့လူရနှုန်းကပိုများတယ်ခင်ဗျအိမ်မှာဘယ်လိုလုပ်ရမလဲဆိုတဲ့အချက်ကပမာပြည်အတွက်အတန်မှအရေးကြီးပါတယ်ကုဆက်ပြီးဆိုကြဲကတိကျနေထိုင်ခြင်းစည်းကမ်းကာဝယ်ရေးစည်းကမ်းနဲ့တန့်ရှင်းရေးစည်းကမ်းတွေသုံးမျိုးကိုယာနှုံးပြိလိုက်နာကြပါမယ်တခါအောက်ဆီဂျင်တိတ်နေသွားတဲ့တော်တော်နေတဲ့လူနာများတဲ့လူနာတွေဆိုရင်ဆေးရုံကြမှာပဲရတယ်မယ်ဒါကြောင့်အိမ်မှာနဲ့အောက်ဆီဂျင်ပေးနေရုံနဲ့မပြောက်နိုင်ဘူးဆိုတဲ့အချက်ကိုသိရပါမယ်ဗမာပြည်မှာကျွန်တော်သိရသလောက်တော့အောက်ဆီဂျင်စီလင်ဒါတွေအောက်ဆီဂျင်ကွန်စင်ထရေတာဆိုတဲ့အဲ့ဒီစက်ကိုဝယ်ပြီးသုံးတဲ့အခါမှာစစ်တွေသုံးလို့ရှိရင်အညွန့်ပါတယ်အဲ့ဒီအညွန့်တဲ့မပိုဘူးအင်တာမှအရေးကြီးပါတယ်အဲ့တော့စက်ကလည်းဟိုအမျိုးအစားကောင်းရမယ်ပေးတဲ့နှုတ်ကလည်းမှန်မှန်မကန်ကန်ပေးဖို့လိုပါတယ်ခင်ဗ
ျဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့ပဲဒီတရင်ဖတ်တဲ့တိတ်ပန်နဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော့ခင်မျိုးတက်ရဲ့သိပ္ပံနဲ့နီးပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းရတယ်ဆိုရင်တော့ VOA ကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်တော်တွင်းမှာနိုင်ငံတကာသတင်းအကြီးအကျယ်ကိုတော့ခင်မျိုးတက်ကပဲပြောပြပေးပါအောင်ဗျာ
လာသမကဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းကိုလှုပ်ချန်ဖို့အတွက်ခြံစီမှုဆွဆွဲခြင်းနဲ့နယူးယောက်မြို့ကမြန်မာနိုင်ငံသား2ဦးကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးအရေးယူထားပါတယ်။မြန်မာနိုင်ငံသားတွေဖြစ်တဲ့အသက်28နှစ်အရွယ်ဖြိုးဟင်းထွန်းနဲ့အသက်20အရွယ်ရဲဟင်းစော်တို့2ဦးကိုတမ်မကြီးကိုလှုပ်ချန်ဖို့ပူးပေါင်းခြံစီမှုနဲ့ဖမ်းဆီးလိုက်တယ်လို့နယူးယောက်တောင်ပိုင်းခရင်တရားသူကြီးအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI နယူးယောက်ရုံးနဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာရုံးကတောက်ချာနေမှာပဲပူးတွဲကြေညာလိုက်တာဖြစ်ပါတယ်။ပူပေါင်းကြံစည်မှုမှာပေါဝန်သူဖြစ်ဆွဆွဲခံထားသူတူဖြစ်တဲ့ဖြိုးဟင်းထွတ်ဟာမြန်မာစစ်တပ်ကိုလက်နက်ရောင်းနေတဲ့ထိုင်းနိုင်ငံကလက်နက်ပွဲစားသူနဲ့ဆက်သွယ်တံပင်ခဲ့တယ်လို့ဆိုပါတယ်။လက်နက်ပွဲစားနဲ့တံပင်ရမှာတံမကြီးယာရုကဖယ်ရှားပေးအောင်အပြင်းထန်ဒဏ်ရာရတဲ့အထိလှုပ်ဖို့ဒါမှမဟုတ်အပြစ်ရှင်းပစ်ဖို့သဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရအုပ်ချုပ်မှုပြန်ပြီးရအောင်ကြိုးပမ်းနေတဲ့ပြည်သူတွေကိုကူညီပံ့ပိုးပေးဖို့နဲ့မြန်မာနိုင်ငံ့အကြမ်းဖက်မှုတွေရပ်သွားစေဖို့အတွက်လက်ရှိအာဏာသိမ်းထားတဲ့စစ်တပ်ကိုအာဆီယံဒေသရင်း ARF အဖွဲ့ဝင်နိုင်ငံတွေကနေဖိအားပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်က28ကြိမ်မြောက် ARF နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလာမယ့်6လအတွင်းစားနပ်ရိက္ခာလိုအပ်နေတဲ့လူ2သန်းကျော်ကိုထောက်ပံ့ပေးနိုင်ဖို့အတွက်ဒေါ်လာ86သန်းအကူအညီပေးဖို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကအကူအညီတောင်းပါတယ်။WFP ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကဒီကိုဗစ်ကာယောဂါဒုတိယလှိုင်းတန်ခံရတဲ့မနှစ်ကလေးကမြန်မာပြည်သူတွေနေစဉ်ဘဝထိခိုက်တယ်လို့ပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zinat Abdul Rahman တို့ဖြစ်ကြပါတယ်။စနေနေ့မနေ့ခင် VOA ရဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့တရိပ်ထုတ်လွှင့်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးကနေကင်းဝေးကြပြီးတော့ဘေးအန္တရာယ်အသွေးသွေးကနေကင်းစင်နိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come